Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2024ခုနှစ်နိုဝင်ဘာလ13ရက်ဗုဒ္ဓဘူးညချမ်း VOA American အသံရဲ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂျိုးဘိုက်ဒန်တို့ဒီကနေ့အင်ဗျူရောမှာတွေ့ဆုံပါမယ်ရွေးကောက်ခံသမ္မတထရမ့်ဟာသူအစိုးရအဖွဲ့မှာပါဝင်မဲ့တာဝန်ရှိသူတွေကိုဆက်လက်ရွေးချယ်ခန့်အပ်နေပါတယ်မြန်မာရေးဆွေးနွေးဖြည့်ရှင်ဖို့အမေရိကန်နဲ့အင်ဒိုနီးရှားသမ္မတတွေကတောင်းဆိုလိုက်ကြပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ချင်းပြည်နယ်မင်းတက်နဲ့ဖလန်းမှာတော့တိုက်ပွဲတွေတကြောပြန်ဖြစ်နေပါတယ်ရှမ်းပြည်နယ်ကုန်စီတင်ပို့မှုလမ်းကြောင်းတွေကိုဒီကနေ့နောက်ပိုင်းကစပြီးစစ်ကောင်စီကပိတ်ပင်လိုက်တဲ့နေရာမှာလူတွေကိုပါဝင်ခွင့်မပြုတော့တဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုလည်းကြားမှာပါတခါတော့ဆန်းစုကြည်နဲ့နှစ်နှစ်နီးပါးတွေ့ခွင့်မရတဲ့အပေါ်မှာမိသားစုနဲ့ရှေ့နေတွေစိုးရိမ်နေကြတဲ့သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာတော့
2008အခြေခံဥပဒေစာ Basic Law လေဆိုတော့အဲ့ Basic Law ကြီးကိုဖောက်ပြတဲ့လူဘာမှမလိုက်နာတော့ဘူးနော်ဥပဒေကိုလုံးဝမလေးစားတဲ့လူတယောက်ကိုဥပဒေကြောင်ပြောရတဲ့အခါမှာနော်ကဘာကြီးကတော့ပြောမရဘူး UN ကတော့ပြောမရဘူ
းလူခွင့်ရေးရှင်နေဦးချင်းမြင့်ပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အက်ဒီတာဆွေနွေကန်ဂျန်စီစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်တဲ့အတူပြောပြမှာပါရှင်
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဒီကနေ့ဗုဒ္ဓဟူးနေ့မနေ့အင်ဗျူရောမှာတွေ့ဆုံဖို့ဖိတ်ကြားထားပါတယ်။အခုအတန်လွင့်နေချိန်မှာတော့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသမ္မတဘိုက်ဒန်နဲ့တွေ့ဆုံဖို့ဝါရှင်တန် DC လေဆိပ်ကိုသူ့ရဲ့လေယာဉ်ဆက်ရောက်လာနေတာကိုတွေ့ရပါတယ်။သမ္မတဂျိုးဘိုက်ဒန်နဲ့ဒေါ်နယ်ထရမ့်တို့အကြားအရေးကြီးတဲ့နိုင်ငံခြားဆက်ဆံရေးနဲ့ပြည်တွင်းရေးကိစ္စတွေအပြင်ယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဆွေးနွေးမယ်လို့အင်ဗျူရောအရာရှိတွေကပြောဆိုထားပါတယ်။ယူကောက်ပွဲပြီးသမ္မတတာဝန်လွှဲပြောင်းရေးမှာငြင်းငြင်းချမ်းချမ်းနဲ့ချော့မွေ့အောင်ဆောင်ရွက်သွားမယ်လို့လည်းသမ္မတဘိုက်ဒန်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာလက်ရှိသမ္မတနဲ့ယူကောက်ပွဲအနိုင်ရထားတဲ့ရှင်ပြိုင်ဘက်တို့တွေ့ဆုံတာဟာ1992ခုနှစ်နောက်ပိုင်းဒီဒီချိန်ပထမဆုံးအကြိမ်ဖြစ်ပါတယ်။2020ခုနှစ်ယူကောက်ပွဲပြီးအဲ့ဒီအချိန်ကသမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်ကယူကောက်ခံသမ္မတဖြစ်ခဲ့တဲ့ဂျိုးဘိုက်ဒန်ကိုအခုလိုဖိတ်ကြားခဲ့ခြင်းမရှိပါဘူး။ဇန်နဝါရီလသမ္မတကျန်းသက်စာချိန်ဆိုပွဲမကျင်းပခင်မှာပဲအင်ဂျူရောကထွက်ခွာသွားခဲ့ပါတယ်။ဒေါ်နယ်ထရမ့်ဟာတမိုင်းမှာ1890ဒီခါမှာ1869ခုနှစ်နောက်ပိုင်းတက်လာမဲ့ယူကောက်ခံသမ္မတကျန်းသက်စာချိန်ဆိုတာကိုမဆောင်ပဲအင်ဂျူရောကထွက်ခွာသွားတဲ့ပထမဆုံးသမ္မတဖြစ်ပါတယ်။လာမဲ့ဇန်နဝါရီလသမ္မတအဖြစ်ဒုတိယအကြိမ်တာဝန်မယူခင်အင်ဂျူရောကိုပြန်ရောက်လာပြီးလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့တွေ့ဆုံတာဖြစ်ပါတယ်ခင်ဗျာ။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအရေးပါတဲ့အစိုးရအဖွဲ့ဝင်နေရာတွေအတွက်အစောတလင်ရထားနေပြီးတော့အများအပြားတော့သူ့အပေါ်တစ္ဆာရှိတဲ့သူတွေကိုထည့်သွင်းထားပါတယ်။နိုင်ငံခြားရေးဝန်ကြီးနေရာကိုဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုကိုခန့်ထားဖို့ရထားတယ်လို့သတင်းတွေထွက်နေပေမဲ့တရားဝင်ကြေညာခြင်းတော့မရှိသေးပါဘူး။ရူဘီယိုဟာအထက်လွှတ်တော်မှာတရုတ်နဲ့ပတ်သက်လို့သဘောထားတင်းမာသူလို့သတ်မှတ်ခံထားရသူဖြစ်ပါတယ်။တခါအမိမြေလုံခြုံရေးဌာနအကြီးအကဲဖြစ်တော့တောင်ကိုတာအုပ်ချုပ်ရေးမှူးခရစ်စတီနော်မ်ကိုရထားကြောင်းအင်္ဂါနေ့ညတုန်းကထုတ်ဖော်ကြေညာထားပါတယ်။ကာကွယ်ရေးဝန်ကြီးနေရာမှာတော့ Fox သတင်းဌာနကရုပ်မြင်သံကြားတင်ဆက်သူတအုပ်လည်းဖြစ်စစ်မှုထမ်းဟောင်းတအုပ်လည်းဖြစ်တဲ့ Pete Hegseth ကိုရွေးထားပါတယ်။ဗဟိုထောက်လှမ်းရေးအေဂျင်စီဖြစ်တဲ့ CIA အကြီးအကဲနေရာမှာတော့ John Ratcliffe ကိုခန့်အပ်ဖို့ရွေးချယ်ထားပါတယ်။တခါဘီလီယံနာတထဲကြီး Elon Musk နဲ့ဒီ Republican သမ္မတလောင်းဖြစ်ခဲ့ဘူးတဲ့ Vivek Ramaswamy တို့ကိုတော့အစိုးရဌာနတွေကိုထိရောက်မျက်စံမှုရှိရေးဌာနကိုဥဆောင်ဖို့ခံထားကြောင်းကြေညာထားပါတယ်ရှင
်။ American ထက်လွတ်တော်မှာလက်ရှိအမတ်နေရာအများစုအနိုင်ရထားတဲ့ဒီမိုကရက်တွေကသမ္မတအစ်ဒေါ်နယ်ထရမ့်တက်လာရင်နေရာလွတ်တွေကြမနေအောင်သမ္မတဂျိုးဘိုက်ဒန်ကအမိစင်းတင်သွင်းထားတဲ့ပြည်ထောင်စုတရားရုံးအသီးသီးကတရားသူကြီးယာရုတွေကိုဇန်နဝါရီလ20ရက်နေ့မှာအစိုးရအစ်နဲ့လွတ်တော်အစ်တက်မလာခင်ခန့်နိုင်ရေးတက်တုတ်ရိုက်ဆောင်ရွက်နေကြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာအမတ်နေရာအများစုအနိုင်ရထားတဲ့ Republican Party ကဇန်နဝါရီလ3ရက်နေ့မှာအထက်လွှတ်တော်ကိုမထိန်ချုပ်ခင်လက်ရှိ Democrat အထက်လွှတ်တော် ကသမရဘိုင်ဒန်အမည်စင်းတင်သွင်းထားတဲ့ပြည်ထောင်စုတရားသူကြီးတွေအဖြစ်ဧပြီဖေရီကိုမနစ်နိုဝင်ဘာလ၁၂ရက်နေ့ကကြာနာမှုပြုလုပ်ပြီးမဲခွဲအတည်ပြုပါတယ်။ဒါဟာနိုဝင်ဘာလ၅ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးတဲ့နောက်ပထမဆုံးအကြိမ်အတည်ပြုပေးတာလည်းဖြစ်ပါတယ်။အီလီနိုယ်ပြည်နယ်အတွက်ပြည်ထောင်စုခရိုင်တရားသူကြီးရာထူးကိုထောက်ခံမဲ52မဲကန့်ကွက်မဲ44မဲနဲ့အတည်ပြုလိုက်ကြပါတယ်။သမရဘိုင်ဒန်ကအဆိုပြုထားတဲ့အထက်လွှတ်တော်ကအတည်ပြုပေးဖို့ကြံရှိနေသေးတဲ့တရားသူကြီးလောင်း30ဦးကြာနေသေးတယ်လို့ဆိုပါတယ်ခင်ဗျာ။
อิสราเอลฮามาสเนี่ยฮิซโบลาสิทธิ์ตวยจ่าริโกอเปี้ยนแทနှိမ်နှင်းနေတာကြောင့်အင်အားချိနဲ့သွားစီပြီးမဲ့လဲအီရန်ကြောတောင်းနောက်ခံပေးထားတဲ့အဲ့ဒီအဖွဲ့တွေလုံးဝပြတ်သုံးသွားအောင်မတိုက်ခိုက်နိုင်သေးဘူးလို့အကြမ်းဖက်လမ်းစဉ်တံပြန်ချေမုံရေးအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လဲဂါဇာနဲ့လေဗနွန်မှာအစ္စရေးထောင်လန်းရေးဘက်ကလျှို့ဝှက်တိုက်ခိုက်တာအပြင်ဝေဟင်ကရောမြေပြင်ကပါထပ်ခါတလဲလဲတိုက်ခိုက်တာကြောင့်ဒီနှစ်ဖွဲ့လုံးဟာအစ္စရေးကိုတံပြန်တိုက်ခိုက်ဖို့အင်အားချိနဲ့သွားစီခဲ့တယ်လို့အမေရိကန်အမျိုးသားအကြမ်းဖက်ဝါဒတံပြန်ချေမုံရေးစင်တာ NCTC ယာယီအကြီးအကဲကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American အသံကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်ပခန့်တွေမှာပါဝင်ပတ်သက်နေသူအားလုံးကတွစ်ဆုံဆွေးနွေးမှုဖြစ်ပေါ်ရေးအတွက်ဝမ်းဝမ်းလှုပ်ဆောင်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတပရာဘိုဝိုဆူဘီယန်တိုတို့ကတောင်းဆိုလိုက်ကြပါတယ်မြန်မာအရေးပြည်လည်ရေးအာဆီယံကအဓိကဥဆောင်လှုပ်ဆောင်နေမှုကိုအမေရိကန်ကထောက်ခံကြောင်းအာဆီယံဘုံသဘောတူညီချက်5ချက်အကောင့်ထည့်ဖော်ရေးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်နေမှုတွေကိုအမေရိကန်ကအပြည့်အဝထောက်ခံကြောင်းသမရဘိုင်ဒန်ကတွေ့ဆုံမှုအတွင်ပြောကြားခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့အရက်သားတွေပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးသက်ဆိုင်သူတွေအားလုံးထင်းထင်းတင်းတင်းလှုပ်ဆောင်ကြဖို့အတွက်လည်းခေါင်းဆောင်တို့ကတောင်းဆိုကြပါတယ်။အရက်သားတွေကိုအကာအကွယ်ပေးတဲ့အချိန်ထဲမှာပဲဘေးဒုက္ခရောက်နေသူတွေထံစာနာမှုအကူအညီတွေပို့ပေးနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့လည်းတောင်းဆိုပါတယ်။မြန်မာစစ်တပ်အနေနဲ့မြို့သားညညာစီရေးကိုဥတီစေမဲ့တွစ်ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာအောင်လှုပ်ဆောင်မှုအတွက်လည်းခေါင်းဆောင်တို့ကတောင်းဆိုပါတယ်။အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတပရာဘိုဝိုဟာမနေ့နိုဝင်ဘာလ12ရက်နေ့ကသမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူရာမှာတွစ်ဆုံစဉ်ခေါင်းဆောင်တို့ကအဲ့ဒီလိုပြောကြားခဲ့ကြတာပါခင်ဗျာ
။အီရန်ကကြောထောက်နောက်ခံပေးထားတဲ့စီးရီးယားနိုင်ငံအတွင်းအဖွဲ့ကိုမနေ့နိုဝင်ဘာလ12ရက်နေ့ကပြစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အဖွဲ့ဝင်5ဦးသေဆုံးခဲ့တယ်လို့စီးရီးယားအရေးဆောင်ကြည့်နေတဲ့အဖွဲ့ကလည်းဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုရော့ကက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုကဲရေးဌာနစန်ကောမ်ကလည်းပြောပါတယ်။စီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုရော့ကက်နဲ့တိုက်ခိုက်ခဲ့တဲ့လက်နက်ကိုင်အဖွဲ့ရဲ့လက်နက်တိုက်နဲ့ထောက်ပို့ရေးဌာနချုပ်တို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းဒီစန်ကောမ်ကနေပြီးတော့လူမှုကွန်ရက်မှာရေးသားထားပြီးတော့အဖွဲ့နာမည်ကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင
်။ဂါဇာမှာရှိနေသူတွေထံအကူအညီတွေပို့ပေးနိုင်ရေးအတွက်စစ်မှန်ပြီးကာလရှည်ကြာတည်တတ်မဲ့အပြည့်ရက်စဲရေးလှုပ်ဆောင်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဘယ်လ်ဂျန်နိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့သတင်းတောက်တွေကိုပြောကြားလိုက်ပါတယ်
။ We need to see real and extended pauses in large areas of Gaza.
ဂါဇာကနေရာအတော်များများမှာတကယ်စစ်မှန်ပြီးကာလရှည်ကြာတည်တတ်မဲ့အပြစ်ခတ်ရက်စဲရေးရှိလာတာကိုကျွန်တော်တို့မြင်ရဖို့လိုပါတယ်။ယာယီပြစ်ခတ်မှုရက်စဲတယ်ဆိုတဲ့နေရာမှာလည်းတိုက်ပွဲတိုင်းကိုဆူလိုတာပါ။ဒါမှလည်းအကူအညီတွေဟာလိုအပ်သူတွေထံတိုက်ရိုက်ရောက်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါ။ဆန္ဒမှုဆိုင်ရာပြဿနာတွေပြည်လဲရေးအတွက်အစ္စရေးဘက်ကလည်းလိုအပ်တဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်နေပြီဖြစ်ကြောင်းဒါ့အပြင်သူတို့တတ်မှတ်ထားတဲ့ရည်မှန်းချက်လည်းပြည့်မီပြီးဖြစ်တဲ့အတွက်အခုချိန်ဟာအပြည့်ရဖို့အချိန်ကအကောင်းဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီကနေ့နိုဝင်ဘာလ23ရက်နေ့အစောပိုင်းတုန်းကတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဘေရုတ်မြို့တောင်ပိုင်းမှာလူ6ဦးသေဆုံးသွားခဲ့ပါတယ်တစ်ဆက်တည်းမှာပဲဘေရုတ်မြို့တောင်ပိုင်းကဒေသခံတွေဘေးလွတ်ရာကိုထွက်ခွာပေးကြဖို့အစ္စရေးကသတိပေးချက်ထုတ်ပြန်ထားပါတယ်အစ္စရေးရဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုနဲ့နောက်ဆက်တွဲတိုက်ခိုက်မှုတွေကြောင့်နောက်ထပ်လူ15ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါရခင်ဗျာ
ယူကရိန်းမြို့တော် Kiev ကိုပြည်ခဲ့တဲ့ညကမစ္စိုင်းတွေ drone တွေပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဟာမြေအောက်ယထာဘူတာယုံတွေအပါအဝင်ဘုံးကိုကျင်းတွေအတွင်းပုန်းခိုနေခဲ့ရကြောင်းယူကရိန်းတာဝန်ရှိသူတွေကဗုဒ္ဓဘုနေ့ကထုတ်ဖော်ပြောဆိုပါတယ်ရုရှားဘက်ကပစ်ခတ်ခဲ့တဲ့ဒါဇင်နဲ့ချီတဲ့ cruise ဒုံးတွေပေဒိန်မစ္စိုင်းဒုံးတွေကြာပစ်ဖြတ်ပြီးတော့ပစ်ချနိုင်ခဲ့တယ်လို့လဲ Kiev မြို့တော်စစ်ဒေသအကြီးအကဲ Sahi Popko ကပြောပါတယ်ဝေဟင်ကမြေပြင်ပစ်မစ္စိုင်းတွေ drone တွေပါဝင်မစ္စိုင်းဒုံးမျိုးစုံအနည်းဆုံး66ဆင်းကိုကြာဖြတ်ပစ်ချနိုင်ခဲ့တယ်လို့ Ukraine စစ်ဘက်ကဒီကနေ့မှလူမှုကွန်ရက်မှာဖော်ပြထားပါတယ်ရှင်ဗုဒ္ဓဘုနေ့ညချမ်းတရင်အစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူပြောပြခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့တရင်ပေးပို့ချက်တွေကိုစတင်နားဆင်ကြည့်ရှုကြရအောင်ပါပထမအဆုံးတော့ဒီရှမ်းပြည်နယ်ကုန်စည်တင်ပို့မှုလမ်းကြောင်းတွေကိုစစ်ကောင်စီကပိတ်ပင်လိုက်တာကိုပြောပြမှာပါရှင်စီရဲတင်းမာနေတဲ့ရှမ်းပြည်နယ်အတွက်အဓိကကုန်စည်တင်ပို့နေတဲ့လမ်းကြောင်းတွေကိုစစ်ကောင်စီကဒီရက်ပိုင်းမှာပဲဇက်တိုက်ဆိုသလိုပိတ်ပင်လိုက်ပါတယ်ဒီရက်ဆောက်ကြောက်ကူလမ်းကိုမနေ့ကပိတ်လိုက်ပြီးတော့ဒီကနေ့မှာတော့တောင်ကြီးလွိုင်လင်းလဲချားလမ်းကိုပါပိတ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကိုတရုတ်နိုင်ငံကကုန်ပစ္စည်းတင်ပို့မှုတွေပိတ်ပင်ထားတဲ့တစ်ချိန်တည်းမှာစစ်ကောင်စီကပါထပ်မံပိတ်ဆို့လိုက်တဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြမှာပါရှင
်ပြီးခဲ့တဲ့နှစ်က2020ခုစစ်စီရေးစတင်ခဲ့တဲ့နောက်ရှမ်းပြည်နယ်ကနေမြေပြန့်ဒေသကိုဆက်သွယ်ထားတဲ့လာရှိုတီဘောကြောင်မဲမန္တလေးလမ်းဟာလမ်းတရတွေကျိုးပြတ်တာကြောင့်ကုန်စည်တင်ပို့တာတွေကိုရက်ဆောက်ကြောက်ကူလမ်းဘက်ကနေအဓိကဆောင်ရွက်နေခဲ့ရပါတယ်။အင်ကာနေမနဲ့ကတော့ရက်ဆောက်ကြောက်ကူလမ်းကိုဘာထူးမြို့စစ်တပ်ဂိတ်ကနေစတင်ပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပေမဲ့အဓိကကုန်ပစ္စည်းတွေကိုတည်ယူတာတွေကိုပိတ်လိုက်တာဖြစ်တယ်လို့ရက်ဆောက်ဒေသခံတဦးက VOA ကိုပြောပါတယ
်။ဟုတ်တယ်မနေ့ကပုံအားကြီးတွေပိတ်သွားတယ်ဗျ။ကုန်တွေတင်ခွင့်မပြုတော့ဘူးလေ။အားကားစရာကြီးမျိုးလည်းဟုတ်တယ်အဲသူတို့ဟိုဘက်ရောက်သွားတဲ့ကားတွေမြောက်ပိုင်းအောင်ရောက်သွားတဲ့ကားတွေကတော့ဒီဘက်ခါတီပြန်လာလို့ရမယ်ပေါ့။ဘက်ကလည်းပြင်းချက်တော့ဟိုဘက်ကလည်းပြင်းချက်တော့ဦးလေကုံကကားနဲ့တော့လာမယ်ဗျနောက်တော့သူတို့ဒီဘက်ကနေဟိုဘက်ရောက်သွားတဲ့ကားတွေတော့ပြန်ဘက်ကိုဝင်ခွင့်ပေးမယ်လို့အဲ့လိုတော့ပြောတယ်တဲ့
ရှမ်းပြည်မြောက်ပိုင်းကနောက်ထပ်ဒေသခံတဦးကလည်းကုန်ပစ္စည်းတင်ပို့မှုပိတ်ပင်ထားတဲ့အခြေအနေကိုအခုလိုပြောပါတယ
်လက်ရှိကဘယ်လိုဖြစ်နေလဲဆိုတော့ခီးသွားကားမှမှလူကြီးတိတိုင်ကြီးပဲသွားမယ်ဆိုတော့ပေးသွားတယ်တဲ့ဒီချောဖို့အိတ်တွေပါပြီးပိုင်းတော့မရဘူးတဲ့အတိတ်ကအဲ့ဒီတားခေါင်မှုပေါ်မှာပစ္စည်းတက်လာတဲ့ကားတွေဆိုတော့အကုန်ပြန်လဲပဲအဲဒီကနေစာနဲ့ရိတ်ခါပဲဖြစ်ပါပဲဖြစ်တခုပဲမျိုးတဲတဲ့ဟာကြီးကုန်ပစ္စည်းတဲတဲ့ကားကြီးအသွားခိုင်းဆိုတော့အားလုံးပြန်လဲကုန်အိမ်စည်းကားမှာပါလူကြီးပဲတိတက်သွားမယ်ဆိုတော့ရတယ
်ရှမ်းပြည်မြောက်ပိုင်းကိုသွားတဲ့တောင်ကြီးလွယ်လင်းလဲချားလမ်းကိုလည်းဒီကနေ့ကစပြီးပိတ်လိုက်ပြီလို့နောက်ထပ်ဒေသခံတဦးကပြောပါတယ
်ဒီနေ့ကအဲ့ယူကလည်းလွယ်လင်းပဲလဲပိတ်သွားပြီကဲဒီနေ့စပိတ်တာလူတော့ပေးသွားတယ်ဒါပေမဲ့တအားစစ်စင်းနေနေရှိတယ်ကုန်ပစ္စည်းကတော့ဘာမှကိုတင်ခွင့်မပေးဘူးဒီဘက်မှာတော့အဲ့ပတ်သူတက်ကနေပိတ်တယ်ဒီလွယ်လင်းဘက်ကတော့ဒီလဲချားမှာတနေရာပိတ်တယ်ပြီးတော့အဲ့ဒီကျွန်တော်တို့မိုင်းငောင်လမ်းခွဲမှာတနေရာပိတ်တယ
်ရှမ်းပြည်နယ်အတွက်ကုန်စည်တင်ပို့နေတဲ့လမ်းကြောင်းတွေကိုပိတ်လိုက်တဲ့အကြောင်းအရင်းနဲ့ပတ်သက်လို့တော့စစ်ကောင်စီကလက်တလောတစုံတရာပြောဆိုတာမရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကိုတရုတ်နိုင်ငံကကုန်စည်တင်ပို့မှုတွေပိတ်ထားချိန်မှာစစ်ကောင်စီကပါပိတ်လိုက်တာကြောင့်ကုန်စည်ပြတ်လတ်မဲ့အခြေအနေနဲ့ကြုံနေရတဲ့အတွက်လဲဒေသခံတွေစိုးရိမ်နေပါတယ်
။ပြောမယ်ဆိုရင်တော့မြောက်ပိုင်းတစ်ပိုင်းလုံးကိုပိတ်တာပေါ့ကွာ။ဒေယုတ်ကလည်းမြစပေါက်တွေပိတ်ပေါ့။လူတို့ကလည်းမြန်မာပြည်နဲ့ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကိုပိတ်တဲ့သဘောပေါ့ဆရာရဲ့။အခုလူတို့လုပ်တဲ့ပုံစံကဒေယုတ်နဲ့သူနဲ့လက်ဝါးစီကြိုက်ပြီးလုပ်တဲ့ပုံစံလုံးဝမြောက်ပိုင်းတစ်ခုလုံးကိုပိတ်လိုက်တဲ့ပုံစံဖြစ်နေ
တာ။2029စစ်စင်ရေးမှာ TNLA တအန်း MNDAA ကိုကန့်တက်တွေကလောက်ကိုင်းကွမ်းလုံချင်းရွှေဟော်လာရှိုးကြောင်မဲတီဘောစတဲ့မြို့ကြီးတွေအပါအဝင်ရှမ်းမြောက်ဒေသကမြို့အားလုံးနီးပါးကိုထိန်းချုပ်ထားခဲ့ပါတယ်တရုတ်နိုင်ငံဘက်ကတော့ပြီးခဲ့တဲ့လပိုင်းတွေမှာ TNLA နဲ့ MNDAA တို့ကိုတိုက်ပွဲတွေရဆိုင်ဖို့နဲ့လာရှိုးကစုတ်ခွာဖို့ဖိအားပေးတဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့နောက်ပိုင်းမှာနေဇာဂိတ်တွေပိတ်ခဲ့တာဖြစ်လာခဲ့ပါတယ်လောလောဆယ်မှာတော့စစ်ကောင်စီဘက်ကရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရနယ်မြေတွေကမျိုးတွေကိုလေချောင်းကတိုက်ခိုက်တာတွေအဆက်မပြတ်လှုပ်ဆောင်နေပြီး
မိုင်းရဲမျိုးကိုစစ်အင်အားတွေပို့ဆောင်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ
်။ကိုစောမိုးချော်ပြောပြသွားတာပါဆက်လက်ပြီးတော့ချင်းပြည်နယ်ကတိုက်ပွဲတွေခြေနေကိုလည်းကြည့်ကြရအောင်ပါရှင်။ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမျိုးတွေမှာဒေသခံချင်းတိုင်းသားကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်အဖွဲ့ကစစ်ကောင်စီတပ်တွေကိုပိတ်မတ်ထားစစ်စင်ရေးစတင်ကြောင်းကြေညာလိုက်ပြီးတဲ့နောက်တိုက်ပွဲတွေပေါ်ပေါက်လာတာပါ။ချင်းပြည်နယ်ကတကြော့ပြန်စစ်ရေးတင်းမာမှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်လေးကပြောပြမှာပါရှင်
။ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်အဖွဲ့ချင်း Brotherhood ရဲ့ချင်းညီနောင်စစ်စင်ရေး operation CB ကိုနိုဝင်ဘာလဇန်ကစတင်လိုက်ပြီးဖြစ်ပါတယ်။မင်းတပ်မျိုးနဲ့ဖလန်းမျိုးကစစ်ကောင်စီတပ်ရဲ့မျိုးပေါ်စစ်ခန်းတွေကိုတပြိုင်နက်တည်းစတင်တိုက်ခိုက်နေတဲ့အတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ချင်းညီနောင်ဖွဲ့ကဒီကနေ့နိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ချင်းညီနောင်စစ်စင်ရေးအဖြစ်ချင်းညီနောင်အဖွဲ့ချင်း Brotherhood က2024ခုနှစ်နိုဝင်ဘာ9ရက်နေ့ကတည်းကစတင်လိုက်တဲ့ဒီချင်းညီနောင်စစ်စင်ရေး operation CB မှာမင်းတပ်မျိုးနဲ့ဖလန်းမျိုးမျိုးဝော်တွေကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်နက်တည်းထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတော့ဒီတိုက်ပွဲတွေမှာချင်းညီနောင်အဖွဲ့နဲ့အတူမဟာမိတ်တပ်တွေလည်းစစ်စင်ရေးမှာပါဝင်နေကြတယ်လို့ချင်းညီနောင်အဖွဲ့ကထုတ်ပြန်ထားပါတယ်။လက်တလုံးမှာတော့ဖလန်းမျိုးနဲ့မင်းတပ်မျိုးတွေမှာစစ်ကောင်စီတပ်ဘက်ကလေချောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေပြင်းထန်နေတယ်လို့ CDF မင်းတပ်ပြောရေးဆိုခွင့်ရှိသူစလိုင်းဟာဝန်ကပြောပါတယ်။
ကျွန်တော်တို့ကတော့ဒီမျိုးဟိုဒီစစ်စင်ရေးကိုပြင်းပြင်းထန်ထန်ပေါ့နော်ကျွန်တော် CP စစ်စင်ရေးအနေနဲ့စီတမင်းနဲ့မောင်ဖလန်မာလည်းတိုက်ခိုက်နေတယ်ပြည်သူလူထုအနေနဲ့တရားလုံးအနေနဲ့ဒီတော်လိုင်းအင်အားစုတွေပေါ်မှာပို့ပြီးမှယုံကြည်ပေးပါယုံပြီးမှပို့ပြီးခမပေါ့ကူညီကြပါဝိုင်းရံကြပါပေါ့နော်မေတ္တာပို့တာလို့ဆုတောင်းတာလို့ပေးကြပါပေါ့ဆိုတော့ကျွန်တော်တို့ဘက်ကတော့အပြင်းထန်တိုက်စစ်စင်နေတယ်ပြည်သူလူထုကကျွန်တော်ရဲ့အဓိကအင်အားဖြစ်ပါတယ်ဆိုပြည်သူလူထုတွေအတူကျွန်တော်နဲ့မကြခင်ကျွန်တော်ရဲ့တကယ်လို့အဟုတ်ဖြစ်တယ်ဆိုတော့ကျွန်တော်တကယ်လို့ဟိုတကယ်လုပ်နေတဲ့စစ်စင်ရေးမှာပြည်သူလူထုနေနဲ့ဝိုင်းရံပေးတယ်နောက်ကနေအားပေးတောက်ပတ်နေကျွန်တော်တို့ခွန်အားဖြစ်စေတယ်ဆိုတော့ကျွန်တော်တို့ရဲ့မကြခင်မှာကျွန်တော်ရောက်တော့မယ်ရင်မှန်းချက်ဒီအိမ်မက်တွေထောက်ကပြည်သူလူထုကကျွန်တော်နဲ့တားရဲဖြစ်နေဖို့တော့ပါလေအဲ့အတွက်ပြည်သူလူထုနေပုံပြီးမှပုံပေါင်းပါဝင်ပြီးကူညီပေးကြဖို့ကျွန်တော်တို့အပါဝင်တရိုင်းလုံးမှာရှိနေတဲ့ဒေါ်လိုင်းအားစုတွေပေါ်တရိုင်းလုံးမှာရှိပြည်သူတွေအနေနဲ့ပုံမှာဝိုင်းရံပေးဖို့အာဝိုင်းရံပေးဖို့ထောက်ပံ့ပေးဖို့ကူညီပေးဖို့ကျွန်တော်ပြောချင်ပါတယ
်မင်းတပ်နဲ့ဖလန်းမျိုးတွေမှာစစ်ကောင်စီကိုတိုက်ခိုက်နေတဲ့ချင်း Brotherhood ချင်းညီနောင်အဖွဲ့ထဲမှာဆိုရင် Zoomi Federal အစည်းအရုံးချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မယာနေမြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်တပ်ဖွဲ့ကံပတ်လက်ချင်းလန်းကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့ပါဝင်နေပါတယ်။ချင်းညီနောင်ဖွဲ့ရဲ့စီရေးရီမန်းချက်နဲ့ပတ်သက်လို့လဲဆလိုင်းဟာဝန်က VOE ကိုအခုလိုပြောပါတယ်
။ဒီလက်ရှိတိုက်ပွဲအနေထားကတော့ကျွန်တော်တို့ဒီတိုက်ပွဲတွေတော့ပြင်းထန်နေတယ်ပေါ့နော်။လေကြောင်းကနေလဲဒီစကားစားဘက်ကတော့လေကြောင်းနေနဲ့အပြင်းထန်တိုက်ခိုက်နေတယ်။ဤဆက်ရာဒီလိုဒီကြောက်ထုလိုအမြောက်တပ်တွေကနေလက်လက်ကြီးတွေနဲ့ပြစ်ကူတာတွေတော့ရှိတယ်။ဆိုတော့စီရေးရာတော့ကျွန်တော်တို့အများကြီးပြောပြလို့မရသေးဘူးပေါ့နော်။ဟိုစစ်ဟိုပြင်းပြထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေတယ်ပေါ့နော်။အဲ့လိုပဲပြောလို့ရပါပြီ
။ချင်းပြည်နယ်မှာတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်နေရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာကိုတော့မတွေ့ရသေးပါဘူး။အခုလိုချင်းပြည်နယ်အတွင်းပြင်းထန်လာနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်သူတွေရဲ့အခြေအနေကိုသိနိုင်ဖို့ချင်းလူခွင့်အဖွဲ့တွေကိုလည်းဆက်သွယ်စုံစမ်းနေဆဲဖြစ်ပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲတွေပြန်လည်ပြင်းထန်လာတဲ့အတွက်တယ်လီဖုန်းလိုင်းတွေရောအင်တာနက်လိုင်းတွေပါပြတ်တောက်နေပါရဲ့ရှင
်မက်ခင်လေးပါဆီယာနာတိမ်ပြီးကလေးကဖန်စီထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအခုဒီနှစ်နှစ်နီးပါးကြာလာတဲ့အချိန်ထိကိုမိသားစုတွေကတွေ့ဆုံခွင့်မရတဲ့အပြင်သူ့ရဲ့ကျန်းမာရေးယွံ့ယွင်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတဲ့အတွက်ရှေ့တွေရောမိသားစုတွေနေပါစိုးရိမ်နေကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမွန်ကပြောပြမှာပါရှင်
ဒေါအောင်ဆန်းစုကြည်ရှင်နေတဲ့ဘက်ကဒေါအောင်ဆန်းစုကြည်ကိုချမှတ်ထားတဲ့ထောင်ဒဏ်အမှုကိစ္စတွေအတွက်အထူးအယူခံလျှောက်ထားတာနဲ့ခြံနံပါတ်54အမှုကိစ္စအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရဲ့ဆုံးဖြတ်ချက်လိုအပ်နေတာကြောင့်သူ့ရဲ့အကျိုးဆောင်ရှင်နေတွေကဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့စ조사နေကြတာပါဒေါအောင်ဆန်းစုကြည်ရှင်နေတွေကအမှုကိစ္စတွေအတွက်ရဲ့နောက်ပြီးတော့သူ့ရဲ့ကျန်းမာရေးအခြေအနေအသေးစိတ်သိနိုင်ဖို့ရဲ့အတွက်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့စစ်ကောင်စီကိုတရားဝင်ထပ်မံတောင်းဆိုထားတယ်လို့နှီးဆက်သူတွေကပြောပါတယ်။ဒါကတော့12ကြိမ်မြောက်တောင်းဆိုမှုလုပ်ခဲ့တာဖြစ်ပါတယ်။ ဒါပေမဲ့အခုချိန်ထိပြန်ပြီးတော့အကြောင်းပြန်ကြားတာမရှိတာကြောင့်ဒီတစ်ချိန်နေအမှုယုံချင်းကိုရွှေ့ဆိုင်းခဲ့ရပါတယ်ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့ရှေ့နေတွေတွေ့ခွင့်မရတာကတော့2022ခုနှစ်ဒီဇင်ဘာလကတည်းကဖြစ်ပါတယ်။တရားလွတ်တော်ရှေ့နေတူဖြစ်တဲ့ဦးကြည်မြင့်ကတော့တီစဲဥပဒေပါပြဋ္ဌာန်းအခွင့်အရေးတွေအရာတွေ့ခွင့်ပေးရမှာဖြစ်ပေမဲ့လက်ရှိမှာဥပဒေကိုဖျောက်ဖျက်ပြီးတော့လုတ်ကိုင်းနေတာကြောင့်ဥပဒေပါပြဋ္ဌာန်းအခွင့်အရေးတွေဆုံးရှုံးနေရပါတယ်လို့ထောက်ပြပါတယ်။နောက်နိုင်ငံတကာအနေနဲ့လည်းဒေါ်ဆန်းစုကြည်အတွက်နှုတ်ဆက်မနေဖို့တိုက်တွန်းပါတယ်
။ဟိုဆရာတို့ကဥပဒေအကြောင်းပြောရတာအလွန်မျက်နှာပူတယ်အလွန်မျက်နှာပူပြီးပြည်သူတွေကိုလည်းအလွန်အားနာတယ်ပေါ့နော်အဲ့တော့ပြောချင်တာကဘာလဲဆိုတော့2008အခြေခံဥပဒေဆိုတာ basic law လေဆိုတော့အဲ့ basic law ကြီးကိုဖောက်ပြတဲ့လူကဘာမှမလိုက်နာတော့ဘူးနော်အဲ့တော့အခြေခံဥပဒေတွေဖောက်ပြနေတယ်လူတယောက်ကိုဥပဒေကြောင်ပြောရတဲ့အခါမှာဥပဒေကိုလုံးဝမလေးစားတဲ့လူတယောက်ကိုဥပဒေကြောင်ပြောရတဲ့အခါမှာနော်ကဘာကြီးကတော့ပြောမရဘူး UN ကတော့ပြောမရဘူးအခုအပြည်ဆိုင်ချက်ချင်းတွေအဖွဲ့ကြီးကိုလည်းဒါကမှမပေးဘူးလိုင်းမပေးတာကဘာကြီးကလည်းနှုတ်ဆက်နေတယ်ပေါ့ကျေရဥပဒေတော့မလေးစားတဲ့လူပြောက်ကပြည်ရေးဥပဒေတွေကိုမလေးစားဘူးဆရာတို့ကအမတန်ဆိုးတဲ့တိုင်းပြည်မှာနေရတယ်အဲ့လိုဖြစ်နေရတယ်လို့ဆရာတို့ဒီလိုပြောချင်တယ
်ပြီးခဲ့တဲ့နှစ်ကဖမ်းဆီးထားတဲ့သူတွေကိုမိသားစုဝင်တွေရှေ့နေတွေနဲ့တရားဝင်တွေ့ဆုံခွင့်ပြုခဲ့တဲ့အချိန်ကနေစပြီးဒေါ်ဆန်းစုကြည်ဟာလည်းအလားတူခွင့်ရရဖို့ရှေ့နေတွေဘက်ကကြိုးပမ်းခဲ့ပါတယ်ဒါပေမဲ့အခုချိန်ထိတွေ့ခွင့်မရသေးပါဘူးနောက်တစ်ချက်ကတော့လာမယ့်2025ခုနှစ်ဇွန်လမှာအသက်80ပြည့်တော်မယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေအတိအကျသိနိုင်မှုအတွက်လဲသူမရဲ့ရှေ့နေတွေဘက်ကစူးစမ်းနေတာဖြစ်တယ်လို့နှိဇက်သူတွေကပြောပါတယ်သူရဲ့ကျန်းမာရေးကိုစိုးရိမ်နေကြတာကတော့သူမနှလုံးရောဂါ၊သွားရောဂါ၊အရိုးကြီးပေါင်းရောဂါတွေရှိတာကြောင့်မို့လို့မိသားစုဝင်ကရောရှေ့နေတွေဘက်ကပါသူရဲ့ကျန်းမာရေးအခြေအနေကိုသိနိုင်မှုတွေ့ခွင့်ရလိုနေကြတာဖြစ်ပါတယ်အတီမပြုတ်နိုင်တဲ့သတင်းတွေနဲ့စစ်ကောင်စီကိုထောက်ခံတဲ့လူမှုကွန်ရက်တွေအရာမကြသေးခင်ကမှဒေါ်ဆန်းစုကြည်လေးဖြန်းတာကိုခန့်စားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းနဲ့ပြည်ထောင်စုဌာနဘက်ကို VOA အနေနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူး။ VOA ရဲ့မေးမြန်းခန်းတစ်ခုမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒေါ်ဆန်းစုကြည်ကိုသူ့ရှေ့နေနေနဲ့တွေ့ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်မယ်လို့ပြောပေမဲ့အခုချိန်ထိတွေ့ခွင့်မရသေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့သားငယ် Kim Erich ကိုကိုထိန်လင်းကလည်းသူ့အမေရဲ့ကျန်းမာရေးကိုသူအထူးစိုးရိမ်ကြောင်းတွေ့ခွင့်ပေးပါဆိုပြီးစစ်ကောင်စီကိုတရားဝင်တန်ယုံကနေတဆင်နဲ့တောင်းဆိုတာတွေလုပ်ခဲ့ပူးပါတယ်။နှိဇက်သူတွေအဆိုရဆိုရင်တော့ဒီကနေ့ကတော့ခြံနံပါတ်54နေအိမ်ယုံချိန်ရှိနေပါတယ်။ဒီယုံချိန်မှာပြီးခဲ့တဲ့တစ်ခေါက်တုန်းကဦးအောင်ဆန်းဦးတင်ပြထားတဲ့အိမ်လေးလံကြမ်းခင်းဈေးအစ်စ်နဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ဘက်ကပြန်ပြီးတော့ဆွေးနွေးတင်ပြရမှာဖြစ်ပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်နဲ့သူ့ရှေ့နေတွေတွေ့ခွင့်မရတာမို့လို့ဒီကနေ့မှတင်ပြခွင့်မရခဲ့ပဲနဲ့နောက်လာမယ့်နိုဝင်ဘာလ21ရက်နေ့ကိုထပ်ပြီးတော့ချိန်ဆထားပါတယ်။လက်ရှိမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေနဲ့မပြောဖို့ကိုစစ်ကောင်စီဘက်ကတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။မဆုမွန်ပြပြသွားတာပါ။အခုတော့ American Indonesia နဲ့တောင်တရုတ်ပင်လယ်အရေးကိုကြည့်ကြရအောင်ပါ။ American သမ္မတ Joe Biden နဲ့ Indonesia သမ္မတ Prabowo Subianto တို့မနေ့က Washington မြို့တော်သမ္မတအိမ်ဖြူတော်မှာတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးကြပါတယ်။ American ပြည်ထောင်စုကိုရောက်မလာခင်ရပ်ပိုင်းကပဲ Indonesia သမ္မတဟာတရုတ်နဲ့တောင်တရုတ်ပင်လယ်တွင်ရေချောင်းဖွံ့ဖြိုးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာပါ။ VOA အိမ်ဖြူတော်သတင်းတောက် Pesi Wadoku Server သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်။
အမေရိကန်သမ္မတဒါဝင်ပြီးဆုံးတော့မဲ့ဂျိုးဘိုက်ဒန်ဟာအင်ဒိုနီးရှားနိုင်ငံကသမ္မတသစ်ပရဘိုဆူရီယန်တိုနဲ့အင်ကာနီကအင်ဂျူရောမှာလက်ခံတွေ့ဆုံပါတယ်။အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံဆက်ဆံရေး85နှစ်မြောက်ဒိမ့်မတ်အခါသမယဖြစ်ပါတယ်။သမ္မတပရဘိုကအခုလိုပြောပါလေ
I will work very hard to strengthen
Indonesia နဲ့ American ဆက်ဆံရေးပိုပြီးခိုင်မာအောင်ကျွန်တော်အပြင်းထန်လှုပ်ဆောင်သွားပါမယ
်။အင်ဒိုပစိဖိတ်ဒေသရေချောင်းသွားလာမှုလွတ်လပ်တဲ့ဒေသဖြစ်ရေးအင်ဒိုနီးရှားနဲ့နိုင်ငံကြားလက်တွဲပဲဖြစ်ဆက်ဆံရေးတိုးမြင့်ခြင်းတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါလေ။နိုင်ငံစလုံးက2003ခုနှစ်ကလေးကမဟာဗျူဟာမြောက်လက်တွဲပဲနိုင်ငံတွေဖြစ်သဘောတူညီခဲ့ကြတာပေါ့။မဟာမိတ်ဖြစ်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေထဲမှာအစ်အမြင့်ဆုံးဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကထူထောင်ထားတာပေါ့
။ Deepening our comprehensive strategic strategic partners. ဤသို့နှင့်မဟာဗျူဟာမြောက်လက်တွဲဘက်ဆက်ဆံရေးကိုပိုပြီးနှဆိုင်အောင်လှုပ်ဆောင်ရမှာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့လဲပါဝင်ပါတယ်။ဂါဇာအရေးတောင်တရုတ်ပင်လယ်အရေးစတဲ့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ဆွေးနွေးသွားပါမယ်
။ဝါရှင်တန်မြို့တော်ကိုရောက်မလာခင်မှာပဲအင်ဒိုနီးရှားသမ္မတပရာဘိုဟာတရုတ်သမ္မတရှီကျင်းပင်နဲ့ဘီဂျင်းမြို့တော်မှာတွေ့ဆုံပါတယ်။အင်ဒိုနီးရှားနိုင်ငံနော်တနာချွန်းမှာရေပိုင်နဲ့ရေမြေဖွံ့ဖြိုးရေးနှစ်နိုင်ငံပူးရဲလှုပ်ဆောင်မဲ့သဘောတူညီချက်ကိုတရုတ်နိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံလက်မှတ်ရေးထိုးခဲ့တာပါ။ဝေဖန်တဲ့သူတွေကတော့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကအကုန်ကြခံပြီးသူပိုင်ဖြစ်ခိုင်မာပြောနေတဲ့စီကိုစီလိုင်းတားနေတဲ့ပိုက်ဆံမှုပြောဆိုချက်တွေကိုအင်ဒိုနီးရှားနိုင်ငံဘက်ကပူပြီးခိုင်မာအောင်ပံ့ပိုးသလိုဖြစ်နေတယ်ဆိုပြီးထောက်ပြကြပါလေ။အင်ဒိုနီးရှားအစိုးရကတော့တောင်တရုတ်ပင်လယ်ရေပိုင်ထဲမှာတရုတ်ရဲ့သူပိုင်ပြောဆိုဒေတာတွေကိုကန့်ကွက်တယ်ဆိုပြီးတုံ့ပြန်ပြောဆိုထားပါလေ။တရုတ်ရဲ့ပြောဆိုချက်ကနိုင်ငံတကာဥပဒေနဲ့လည်းလုံးဝမကိုက်ညီဘူးဆိုပြီးကုလသမဂ္ဂကလည်းပြောဆိုနေတာပါ။ဗီယက်နမ်၊ထိုင်ဝမ်၊မလေးရှား၊ဘရူနိုင်း၊ဖိလစ်ပိုင်စတဲ့နိုင်ငံအားလုံးနဲ့တစိတ်တပိုင်အငင်းပွားနေတဲ့ပင်လယ်ပြင်သမောက်ကုန်စည်ပို့ဆောင်ရေးလမ်းကြောင်းအားလုံးနီးပါးကိုတရုတ်နိုင်ငံကသူပိုင်ဖြစ်ပြောဆိုနေတာပါ။သမ္မတပရဘိုနဲ့တွေ့ဆုံတဲ့အချိန်မှာတရုတ်နဲ့သဘောတူညီချက်ကိုတိတိကျကျသမ္မတဘိုင်ဒန်ဘက်ကပြောဆိုခဲ့တာမျိုးရှိပါသလားဆိုပြီး VOA ကအင်မီရောပြောခွင့်ရအောင်မေးကြည့်ပါလေ
။ We continue to encourage Indonesia to work with their legal
နိုနီရှားနိုင်ငံအနေနဲ့သူတို့တရုတ်နိုင်ငံနဲ့သဘောတူလိုက်တဲ့သဘောတူညီချက်ဟာနိုင်ငံတကာဥပဒေတွေနဲ့ညီညီမညီညီဥပဒေရေးရာကျွမ်းကျင်သူတွေနဲ့အတူတေချာအောင်စစ်ဆေးပြီးလှုပ်ဆောင်ဖို့ကျမတို့ကဆက်ပြီးတော့တိုက်တွန်းနေပါတယ်
။ဝေဖန်သုံးသပ်သူတွေကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်ထဲမှာအင်ဒိုနီးရှားဆိုရသည့်အလော30ထောက်ခံခြင်းနေတဲ့တရုတ်နိုင်ငံရဲ့ကဘာသည့်အစီအစဉ်ရည်မှန်းချက်ကိုထောက်ခံတဲ့သုံးနှုန်းတွေပါတယ်ဆိုပြီးဝေဖန်ကြပါလေ။ Carlos Harris Radidiro တောင်တရုတ်ပင်လယ်ရေးစာအုပ်ရေးသားသူအင်ဒိုနီးရှားနိုင်ငံဒါယာကာရာချောင်းကကတိကတယောက်ပါ
Most likely it is a bureaucratic mistake
ဒါကဘျူရိုကရေစီအုပ်ချုပ်ရေးရဲ့အမှားယွင်းဖြစ်နိုင်ခြင်းပါကျွန်တော်တို့ကစီးပွားရေးအရာပူးပေါင်းဆောင်ရွက်ဖို့ကိုပဲအာရုံသိပ်ဆိုက်လွန်းတယ်လို့ထင်ပါတယ်။တရုတ်နိုင်ငံစီကစီးပွားရေးရင်းနှီးမြှုပ်နှံမှုဘလောက်ကျွန်တော်တို့ရောက်အောင်ဆွဲဆောင်နိုင်မလဲ။အခြားအရေးကြီးတဲ့ကိစ္စတွေကိုဘေးဖယ်လိုက်သလိုဖြစ်နေပါတယ်
။အိမ်မီရောမှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံသလိုပဲအင်ဒိုနီးရှားသမ္မတပရာဘိုဝိုကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုလည်းဒီလာနေကဖုန်းနဲ့ဆက်သွယ်ပြီးချီချူစကားပြောဆိုခဲ့ပါ
Wherever you are I'm willing to fly
ညဘယ်ညမှာပဲရှိနေရှိနေကျွန်တော်ကိုတိုင်လာပြီးလူချင်းတွေ့ဆုံပြီးအောင်မြင်မှုကိုချီချူပြောဆိုကြပါတယ
်လာမဲ့ဇန်နဝါရီလသမ္မတဒါဝင်ယူရောမဲ့ဒေါ်နယ်ထရန့်နဲ့ဆက်ဆံရေးပိုကောင်းအောင်အင်ဒိုနီးရှားဆိုရကအချိန်မြင့်ပြင်ဆင်နေပါတယ်အရှိတောင်အာရှဒေသဆိုင်ရာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသူတည်သည့်အန်ဒရဂါနက်တလီဂါဝါကအခုလိုဝေဖန်ပါတယ်
One of the risks associated with the Trump presidency.
Donald Trump တမနာဖြစ်လာတဲ့အခါအမေရိကန်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့အန္တရာယ်ရှိတာကတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်အားပြိုင်တာကိုအအောင်စိုက်ပြီးတော့နှစ်ဖက်စီးပွားဆက်ဆံရေးကိုပဲအဓိကထားတဲ့ပြောင်းလဲလာနိုင်တဲ့ဆက်ဆံရေးမျိုးတွေပါ။ရှေ့တော်အာရှနိုင်ငံတွေနဲ့ပတ်သက်လို့ပို့ပြီးတော့ဆွတ်ယုတ်လာနိုင်ပါတယ်။တန်တမာရေးရာကိစ္စတွေမှာဆုံးဖြတ်နိုင်ခွင့်ရထားတဲ့အတိုင်းအတာတချို့ကိုကန့်သတ်လိုက်တာမျိုးတွေဖြစ်လာနိုင်ပါတယ်။
အင်ဒိုနီးရှားသမ္မတဘရာဗိုဝူကိုအရင်သမ္မတဘီကလင်တန်လက်ထက်မှာရောသမ္မတဂျော့ဂျ်ဒဗလျူဘော့ရှ်နဲ့သမ္မတအိုဘားမားတို့လက်ထက်မှာရောအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ပိတ်ပင်ခဲ့ပါတယ်။1998ခုနှစ်ကအင်ဒိုနီးရှားနိုင်ငံမှာပေါ်ခဲ့တဲ့ဘရာဗိုဗိုရဲ့ရောက်ခမသမ္မတဆူဝါဒူကိုဖယ်ရှားရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေကိုပြန်ပြီးဆွဲတဲ့ကိစ္စတွေမှာဘရာဗိုပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးအမေရိကန်ပြည်ထောင်စုကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တာပါ2020ခုနှစ်ဒေါ်နယ်ထရန့်သမ္မတဒါဝင်ယူတဲ့အချိန်မှာဒီလိုပြည်ဝင်ခွင့်ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်အဲ့ဒီနောက်မှာအင်ဒိုနီးရှားသမ္မတပရာဘိုဝူအမေရိကန်ပြည်ထောင်စုကိုလာရောက်တာဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါဗုဒ္ဓဘူးနေ့ညချမ်း VOE မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် ဖြူရီသတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
် VOA မြန်မာပိုင်းစီစဉ်တွေကိုတိုက်ရိုက်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါအက်ဒီတာဆွေနေကန်ဂျန်စီအာကစားကန္နာစတာတွေကိုကျမတို့ထုံးလွှင့်မှုရှိပါတယ်ပထမအဦးဆုံးတော့အက်ဒီတာဆွေနေကန်ကိုကြည့်ကြရအောင်ပါရှင်ရုရှားကိုမြောက်ကိုရီးယားတပ်ဖွဲ့တွေဆီလွတ်တဲ့အပေါ်မှာနိုင်ငံတကာအထူးသဖြင့်အနောက်မဟာမိတ်တွေကစိုးရိမ်နေကြတာပါဒီလိုဆီလွတ်လိုက်တဲ့အတွက်ယူကရိန်းစစ်ပွဲပိုပြီးတော့ကျေပြန့်လာနိုင်ပါသလားအနောက်မဟာမိတ်တွေနဲ့တကွတောင်ကိုရီးယားဂျပန်တရုတ်စတဲ့အရှေ့ပြားနိုင်ငံတွေရဲ့တုံ့ပြန်မှုတွေကရောဘယ်လိုရှိပါသလဲဒီတစ်ပတ်အက်ဒီတာဆွေးနွေးပွဲအစီအစဉ်မှာဦးကျော်စံသားကိုမတ်မြသဇင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပ
ါဒီရုရှားကယူကရိန်းကိုတိုက်လာတာ3နှစ်ကျော်လာပါပြီအခုကြတော့မှဒီမြောက်ကိုရီးယားတပ်ဖွဲ့ဝင်တပေါင်းလောက်ကိုရုရှားမှာတင်နန်းနေပေးတယ်။နောက်နေဆက်ကိုတပ်ဖွဲ့ဝင်တွေကိုနေရာချထားပေးတယ်။အဲ့ဘာဖြစ်လို့ပါလဲရုရှားဘက်ကဟိုရေးနှိမ်လာတဲ့အခြေအနေဖြစ်နေလို့ပါလား
။မှန်ပါတယ်တကယ်တော့ရုရှားကအစကတည်းကယူကရိန်းစစ်ပွဲမှာရင်ဆိုင်ရတာဟာယူကရိန်းတနိုင်ငံနဲ့မဟုတ်ပါဘူး။ယူကရိန်းနောက်မှာဥရောပကဘာပေါ်မှာအင်အားအကောင်ဆုံးဆိုတဲ့စီးရင်မဟာမိတ်နေတို့တစ်ဖွဲ့လုံးရှိနေတယ်။သူတို့စီကလက်နက်တွေနဲ့ယူကရိန်းကအဓိကခုခံနေရဖြစ်တယ်ဒါဘူရုရှားဖြိုခွဲဖို့အင်တန်ခဲရင်ပါတယ်ဒါတောင်မှအဲ့ဒီဥရောပတို့နေတိုတို့ကရတဲ့လက်နက်တွေကိုရုရှားတွေကိုမပြစ်ရဘူးဆိုတဲ့စီကံရှိနေလို့အဲ့တောင်မှယူကရိန်းကပြစ်ခွင့်ပေးပါဆိုပြီးအတင်းပြင်းထန်တောင်းဆိုနေဆိုတော့ယူကရိန်းတပ်တွေကရုရှားနိုင်ငံရဲ့အဲ့ဒီကတ်ဒေသကိုဝင်ပြီးတော့တံမြန်ထိုးစစ်ဆင်လိုက်တာတော်တော်ကြီးကျယ်တဲ့ထိုးစစ်ပါအဲ့ဒါရုရှားကဒီစစ်ကိုတိုက်လာတာမှစစ်သားပေါင်းသိမ်းသိမ်းချီပြီးတော့သေဆုံးခဲ့ပြီသူတို့ယူကရိန်းကိုသူတို့လူချင်းနဲ့မှလောက်သလောက်လက်စွမ်းပြထိုးနေနိုင်တာတခုမှမရှိသေးဘူးအဲ့ဒီအတွက်ကြောင့်မြောက်ကိုရီးယားဆီကလက်နက်တွေကိုရုရှားကမျှော်လင့်တယ်လက်နက်တွေမကဘူးဆိုရင်လူကရောက်လာတာဖြစ်ပါတယ်သူတို့နှစ်နိုင်ငံရုရှားမြောက်ကိုရီးယားသဘောတူညီချက်ကိုလည်းပဲဒီနေ့စောစောပိုင်းမှာပဲပူတင်နဲ့ကင်ဂျွန်အန်နဲ့တွေ့ဆုံတဲ့နေရာမှာသူတို့ရဲ့သဘောတူညီချက်ကို comprehensive strategic partnership ဆိုပြီးတော့အလုံးကိုလွှမ်းခြုံတဲ့မဟာဗျူဟာမဟာမိတ်ဆိုတဲ့သဘောမျိုးနဲ့ပေါ့လေပါတနာဆိုတဲ့သဘောမျိုးနဲ့သူတို့ချုပ်ဆိုလိုက်တယ်။ဆိုတဲ့သဘောကတော့စီရေးလဲပါဝင်တယ်။သူနိုင်ငံကိုဝေတိုက်ရင်ငါးနိုင်ငံကိုဝေတိုက်ခံလို့သဘောထားပြီးတော့အဲ့လိုအပြန်အလှန်ကူညီမယ်ဆိုတဲ့သဘောထားအထိပါလာတယ်ဆိုတော့အဲ့ဒီသဘောတူညီချက်ကလည်းအစကတည်းကလန့်ခင်းထားတာဖြစ်ပါတယ်။အဲ့ဒီသူဖြစ်အဲ့ Guts to ဝေတိုက်ခံရပြီးနောက်ပိုင်းမှာသူတို့တည်းအများကြီးလိုအပ်လာတာဖြစ်တယ်လို့သူတို့တွေ့ပြီးတော့ဒီဟာပူတာဖြစ်ပါလိမ့်မယ်။
ရုရှားကိုဒီလိုမြောက်ကိုရီးယားတပ်ဖွဲ့တွေကိုဆင်လွတ်ပြီးတော့ကူညီတာတခြားတီးခြားဘာအကျိုးအမြတ်ရှိလို့ပါလဲ
မြောက်ကိုရီးယားဘက်ကမြောက်ကိုရီးယားဘက်ကအကျိုးအမြတ်ရှိပါတယ်မြောက်ကိုရီးယားဟာရုရှားစီကအမြဲတမ်းအကူအညီတွေလိုအပ်နေတယ်အထူးသဖြင့်သူရဲ့လက်နက်တွေအသိမြင့်ဖို့အတွက်နည်းပညာတွေလိုအပ်တယ်နောက် satellite တွေ missile တွေကိစ္စအတွက်လည်းပဲနည်းပညာလိုအပ်တယ်ဆိုတော့ရုရှားဒီဟာကိုဒီအပြင်ပံ့ပိုးကူညီနိုင်တယ်ကူညီကူညီနေပါတယ်ဒါအပြင်ရုရှားစီကသူတို့ဟာစာနာရိတ်ခါတွေလောင်စာတွေအဲ့ဒီကနေပြီးတော့ပို့ပေးတယ်။မြောက်ကိုရီးယားဟာရုရှားကိုတော်တော်များများမိခိုအထားနေရတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအပြင်ဘာအကျိုးတစ်ခုရထိုင်လဲဆိုတော့မြောက်ကိုရီးယားစစ်သားတွေဟာစစ်မတိုက်တာကြာပြီးသူတို့စီးရင်အားသာမြောက်များစွာတော်တော်ကိုအကြီးမားဆုံးစစ်သားအရေးတွေရှိတဲ့နိုင်ငံတစ်ခုဖြစ်အောင်သာလှုပ်ထားတာ။ဒါပေမဲ့တိုက်ပွဲအတွေ့အကြုံမရှိဘူး။အထူးသဖြင့်နိုင်ငံကတိုက်ပွဲအတွေ့အကြုံမရှိဘူးဆိုတော့ရုရှားလိုเนี่ยต่อไปแล้วยูเครนเนี่ยไต่ป่วยมาปาวินไล่ขึ้นอาภิไต่ป่วยอึดจุงเลยเป็นอันตรายยัดลามาผิดเถอะลูกไอ้รู้สงสัยจะไปสรว่าเนี่ยเมกูเรียอนิเนี่ยดีมาสุกุญีได้ด้วยราชาบักก็ตําเปียนอกุญียาชินันได้ตบผิดไป
ดียูเครนเน่ษะมาพอเมกูเรียตัดภွဲริฉะท่าได้ปอมาโหกบ้าก็เลยดีพอซู้ยิงญาบาได้เฉยนี่เนี่ยบลูผิดลาไหนรู้บาเลย
ซู้ยิงบาได้อเมริกันก็ไถซงกาตัวดิสุเปออุส่งบีไต่เนี่ยห่าโหตัวเนดูอภွဲကောင်းဆောင်အနေနဲ့လည်းပဲဥရောပတစ်ခုလုံးနဲ့မှာကဘာရဲ့လုံခြုံရေးတောင်မှသူကပဲအခုလုံးဝင်ပြီးတော့ထိန်သိမ့်နေပါညာလုံနေတော့ဒီစစ်ပွဲကျပြန့်လာမှာကိုအမေရိကန်အစိုးရဆုံးမှာပဲသူတို့ဘက်ကပို့ပြီးတော့ဒါကိုမြန်မြန်ဆန်ဆန်မပြိနိုင်တော့ပဲတာရှည်ဖြစ်လာမယ်စစ်ကျပြန့်လာမှာကိုသူတို့စိုးရင်ပါတယ်ဒါကတော့သဘာဝကျတယ်နောက်တောင်ကိုရီးယားနဲ့ဂျပန်အရှေ့ပြားမှာဆိုစိုးရင်တယ် တောင်ကိုရီးယားရဲ့စိတ်ဆိုးရင်လောက်ပါတယ်တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနဲ့နေရာဖြစ်နေတဲ့နိုင်ငံဖြစ်တယ်မြောက်ကိုရီးယားထင်းလုံးတောင်ကိုရီးယားကိုစိတ်မဲပြုမဲဆိုရထင်းလုံးရန်ဆနေတဲ့နိုင်ငံဖြစ်တယ်လက်နက်တွေစမ်းပြနေတယ်အဲ့ဆိုတော့မြောက်ကိုရီးယားကရုရှားနဲ့အခုကြီးလိုက်တော့အပြန်အလှန်အဖြစ်ရုရှားစီကလည်းပဲသူတို့အခုကြီးရလာနိုင်တဲ့လာတူတစ်ခုဖြစ်လာခဲ့ရင်ပေါ့မြောက်ကိုရီးယားတောင်ကိုရီးယားတောင်ကိုရီးယားရန်ဆလာခဲ့ရင်ရုရှားနောက်ကလုံးဝမရက်တည်လာနိုင်စောစောကပြောခဲ့သဘောတူညီချက်အရာ93ကိုရီးယားစစ်ပွဲပြီးတဲ့အခါမှာတောင်နှင်းမြောက်ကိုရီးယားဟာမပြေလည်ပဲလမ်းခွဲသွားတာနောက်ပိုင်းမှာသူကနင်းညင်းစာချုပ်ချုပ်ဆိုထားရင်မရှိပါဘူးတောင်ကိုရီးယားအတွက်အထူးစိုးရင်စာဖြစ်ပါတယ်နောက်တောင်ကိုရီးယားရဲ့စိုးရင်စာနောက်တစ်ခုကဘာလဲဆိုတော့ရုရှားဟာဟိုဘက်မှာသိပ်ပြီးတော့ဗေကျန်နေကြဖြစ်လာရင်ဒုတိယစစ်မျက်နှာတစ်ခုကိုမြောက်ကိုရီးယားတဆင့်ဒီဘက်မှာလာဖွင့်နိုင်တယ်အစီအပြားမှာတောင်ကိုရီးယားတို့ဂျပန်တို့ဘက်မှာလာဖွင့်လာနိုင်တယ်ဆိုပြီးအဲဆိုးမျိုးတော်ကနင်းညင်းရေး Institute ခုကသူတွေဒီတယောက်ကပြောတာတွေ့ရပါတယ်ခဲလို့တို့ဘက်မှာ trap out ပိတ်လို့ဒီဘက်မှာရန်ဆက်လိုက်သူတို့ကအရှိဆုံးကခံရမယ့်နိုင်ငံဖြစ်တယ်ဆိုတော့ဒါတောင်ကိုရီးယားအတွက်ကတော့အဓိကအစိုးရနိုင်ငံဖြစ်ပါတယ်တောင်ကိုရီးယားဒီယူကရိန်းကိုအစတုန်းက non lethal assistance ပေးတယ်ဘာလို့မိုင်းရှာဖွေရိုးဘာလို့တခြားအခုနီးပေးတယ်ဒါပေမဲ့အခုခါမှာအဲ့ဒီလက်နက်တောင်ပူပေးရင်ကောင်းမလားဆိုတဲ့ထိသူစဉ်းစားလာတာကိုတွေ့ရပါတယ်ဆိုတော့သူတို့ကအထိခိုက်နိုင်ဆုံးနိုင်ငံဖြစ်နေပေါ့နောက်တစ်နိုင်ငံကဂျပန်ထူးနီလောင်းပါပဲမြောက်ကိုရီးယားနဲ့ရုရှားသက်ရင်းနှီးသွားရင်ဂျပန်တွေသိအနေရှိတယ်မြောက်ကိုရီးယားဘုံဆိုင်ရင်ဂျပန်နာမှာမကြခဏဖြစ်လို့ပြဿနာဖြစ်နေရတယ်ဆိုတော့ဂျပန်နဲ့ရုရှားလည်းဒုတိယကမ္ဘာစစ်ပြီးကြတဲ့ကငင်းငယ်ရေးဆိုင် Peace Treaty မရှိဘူး Armistice လို့ခေါ်တဲ့အပြည့်အစုံပေါ့လေအဲ့ဒီသဘောတူညီချက်နဲ့သူတို့နေရတာဖြစ်ပါတယ်ဆိုတော့ဒါကိုအဲ့ဒီအပြည့်အစုံသဘောတူညီချက်စီရစေသဘောတူညီချက်ကိုအဆင်မြင်အောင်ငင်းငယ်ရေးဆိုင်ချုပ်ဖို့အတွက်ဂျပန်ဘက်ကကန့်လန့်မှုတွေရှိပါတယ်နောက်ဆုံးကန့်လန့်တာ2022မှာတင်တဲ့ကန့်လန့်တယ်ရုရှားဘက်ကပယ်ချတယ်အဲလိုလည်းပဲဆိုတော့သူကအချိန်မရွေးစစ်ဖြစ်နိုင်တဲ့နိုင်ငံပေါ်တစ်ဖက်ဖက်ကဆက်လိုက်မယ်ဆိုရင်သူကတော့လုံးဝမဖြစ်ချင်ပါဘူးဆိုတော့ခုနပြောခဲ့လို့ပဲမြောက်ကိုရီးယားတဆင်ရန်ဆက်လိုက်ရင်သူကလည်းခံရမှာဖြစ်တယ်ဆိုတော့ဂျပန်ကလည်းပဲဒီကိစ္စကိုအထူးစိုးရိမ်နေပါတယ်ဒါသူတို့လည်းစိုးရိမ်နေရဆိုတော့ now သင်္သာရာဥရောပ
ဥရောပနိုင်ငံဟုတ်တယ်ဥရောပနိုင်ငံနေရပါဦးသူတို့ဘယ်လိုတုံ့ပြန်လ
ဲပေါ့ဥရောပကိုလည်းနှစ်ခုခွဲပြောရင်ပထမဆုံးတိုက်လို့မြောက်ကိုရီးယားစစ်သားတွေဟိုဘက်ကိုပို့လိုက်တဲ့ဆိုကြတာတောင်ကိုရီးယားကကာကွယ်ရေးအဖွဲ့တစ်ဖွဲ့ကနေတူအဖွဲ့ကိုသွားပြီးတော့တင်ပြတယ်အဲ့ခေတ်ဆောင်နေတူကတော့တောင်ကိုရီးယားကိုစုံတာသူတို့ရဲ့အစီအပြားကငါတို့ရဲ့နေတူမဟာမိတ်နိုင်ငံတစ်ခုပေါ့နေတူအဖွဲ့မဟုတ်ပါဘူးအဲ့နေတူအဖွဲ့အတွင်းမှုကတော်တော်စင်းလင်းရထုတ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့ကအလေးနဲ့ထားတယ်ဒါကိစ္စကငါတို့ဘယ်လိုတွန့်ပြရမလဲဆိုတော့ငါတို့အပြင်းထန်စဉ်းစားမှဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်နေတူအဖွဲ့ကတော့ဒါတာဝန်ရှိတဲ့သူတို့စီအအဖြစ်သူတို့တစုံတစ်ခုတရားကိုလှုပ်လာမဲ့လုံဝယူဆပါတယ်နောက်တစ်ခုကဒီယူကရိန်းကဒီကတ်စ်ကိုဝင်ပြီးတော့တိုက်ခဲ့တာမှလည်းပဲယူကရိန်းရဲ့ဤမှန်ချက်ကိုဘာတွေထည့်ပြောကြလဲဆိုယူကရိန်းကဒီလိုတိုက်ပြလိုက်ခြင်းအဖြစ်နေတူကယူကရိန်းကိုလက်နက်တွေပို့ပေးသင့်ပေးသင့်ဆိုချီလုံချာလုံဖြစ်နေတဲ့နေရာမှာဒီလိုပြသရတဲ့အတွက်ယူကရိန်းကိုနေတူအဖွဲ့ကလက်နက်တွေပို့ပြီးပုံအောင်ပေးမယ်ဆိုတဲ့သဘောတူညီချက်ပို့ပြီးတော့ခိုင်မာလာနိုင်တယ်လို့တွေ့လို့ရပါတယ်ဒါနောက်တစ်ခုကနေတူအပြင်ပေါ့လေဥရောပ EU ဥရောပသံတမန်ကအဲသူတို့ရဲ့နိုင်ငံသားရေးတာဝန်ခံဂျိုဇက်ဘော်ရဲလ်ဟုတ်တယ်ဂျပန်ကိုသွားတယ်ဒီကိစ္စကိုပဲပြောမှာပဲနောက်တောင်ကိုရီးယားကိုရောက်တယ်ဒီနေ့မှာပဲရောက်ပြီးတော့တောင်ကိုရီးယားကိုပြောတယ်တောင်ကိုရီးယားရဲ့နေမကမြောင်းနှင်းတောင်ကြားမှာစစ်မဲ့စုံသတ်မှတ်ထားတဲ့နေရာကိုသွားတယ်ဒါညဉ့်ညံ့ရေးအတွက်ငါတို့အားဖြည့်ရမယ်ဆိုတော့ပြသတဲ့သဘောဖြစ်တယ်ဆိုပြီးတော့ပြောတယ်တောင်ကိုရီးယားနိုင်ငံကိုသူတို့ဘယ်လိုကူညီနိုင်မယ်ဆိုတော့သူတို့အသေးသေးဆွေးနွေးတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီကိစ္စဟာလည်းပဲဥရောပကလည်းပဲအသိအလေးနဲ့ထားတယ်တကယ်တမ်းယူကရိန်းစစ်ပွဲကျေပြန့်လာရင်ဂျင်းဆိုင်ရမှာအမေရိကန်အဝေးကြီးပဲအဲ့ဥရောပမှာဖြစ်လာမှာလေအဓိကအဖြစ်အများအားလူသူတို့ကဒီကိစ္စကိုတုံ့ပြန်ရဆွေးနွေးရဆိုတော့ဥရောပကလည်းပဲသိအလေးနဲ့ထားတယ်လို့ယူဆပါတယ်ဟာ
အဲဒီလိုမြောက်ကိုရီးယားဘက်ကတက်တည်ပို့လာတဲ့အပေါ်မှာအမေရိကန်နေပြီးတော့တရုတ်ကိုဝင်ထိန်ပေးဖို့ပြောတယ်ပေါ့နော်အဲတရုတ်ကထိန်နိုင်မှာလား
တရုတ်ရဲ့မြောက်ကိုရီးယားဘက်သဘောထားကရုရှားလိုစီးအဖြစ်အကုန်လုံးပေးမယ်ဆိုတဲ့သဘောမျိုးတဲ့မြောက်ကိုရီးယားကိုနိုင်ငံသားမှဝင်ဆက်အောင်သိပြီးတော့ထိန်းသိမ်းကာကွယ်ပေးတဲ့သဘောထိန်းသိမ်းသိမ်းသာမြောက်ကိုရီးယားတရုတ်ဆက်ဆံရေးအထောက်အကူရှိပါတယ်ဆိုတော့ရုရှားလိုအပ်သလိုမြောက်ကိုရီးယားရဲ့အကူအညီကိုလည်းပဲတရုတ်ကမလိုအပ်ပါဘူးသူကလည်းသူနေနိုင်တဲ့အချင်းဒီစီးပွားရေးအကုန်လုံးအင်အားရှိပါတယ်ဒ ဒါကြောင့်တချို့သုံးသပ်သူတွေကဒီကိစ္စမှာတရုတ်ဟာပြည်ချက်နံချက်အခြေအနေကြုံရတယ်။သူကကမ္ဘာမှာညီညာရေးတွေဆောင်ရွက်ပြီးတယ်တခဲနိုင်ငံတွေရဲ့ပဋိပက္ခတွေမှာဆောင်ရွက်ပြီးဟိုကြောင်းမှုဆိုအများကြီးလုပ်နေတယ်။အဲ့ဒီဟာဟိုအကြောင်းပြပြီးလုပ်တယ်။နောက်ယူကရိန်းစစ်ပွဲကိုလည်းပဲသူကရုရှားဘက်ကတစ်ဖက်သက်မထောက်ခံပါဘူးသူက။ရုရှားကိုအခုညီပေးနေတဲ့နည်းပညာတွေလို့တရုတ်ကပေးတယ်။ဒါပေမဲ့အဲ့ဒီနည်းပညာတွေကိုစီးရင်မှသုံးတယ်လို့ဥရောပတို့အမေရိကန်တို့ဆွဆွဲဘူးတယ်။ဒါကိုတရုတ်ကမဟုတ်ပါဘူးဆိုပြီးတော့ထိန်းသိမ်းလုပ်တယ်ဆိုတော့အခုကိစ္စမှာလည်းပဲတရုတ်ကိုဒီကျူးကျော်တဲ့ဒီမြောက်ကိုရီးယားတပ်ဖွဲ့တွေရုရှားကိုပူပီးရဲ့ရပိုင်းအတွင်းမှာအမေရိကန်မှာရှိတဲ့တရုတ်သံမကြီးကိုအမေရိကန်ကာကွယ်ရေးဌာနကပုဂ္ဂိုလ်တွေကတွေ့ပြီးတော့အဲ့ဒါကိုပြောပါဝင်ထိန်ပေးပါဆိုပြီးတော့တရုတ်ကဘယ်လိုတုံ့ပြန်လဲဆိုတာသူတို့သတင်းတွေမှာမဖော်ပြပါဘူးတကယ်လို့စောစောကပြောခဲ့တဲ့အတိုင်းပဲမြောက်ကိုရီးယားတဆင့်ရုရှားဟာအရှိတ်ဘက်မှာစီးမြန်တာဖွင့်လာတဲ့ဆိုရင်အဓိကရင်ဆိုင်မှာတရုတ်ပဲအရွတ်ညဉ့်ညင်းလုပ်ပြီးစီးပွားရေးလုပ်ဖို့စဉ်းစားနေတာဒီကိစ္စမှာမင်းတို့ကစစ်ဖြစ်အောင်ဒီဘက်ကိုခေါ်လာပြန်ပြီးဆိုပြီးတော့သူ့အနေနဲ့လည်းပဲတော်တော်လေးပြည်ကျန်နေကြစဉ်းရဲဆရာဖြစ်မယ်လို့ထင်ပါတယ်
ဒီရုရှားကသူ့ရဲ့အဓိကမဟာမိတ်အီရန်ပေါ့သူနဲ့လည်းမြောက်ကိုရီးယားလိုပဲခုနကာကွယ်ရေးသဘောတူညီချက်စာချုပ်ချုပ်မယ်လို့ပြောနေတော့အီရန်ဘက်ကရောဒီလိုမျိုးရုရှားကိုအကူအညီတွေပို့လာနိုင်လား
ရင်းနှီးကတော့ပို့ထားပါတယ်အီရန်က drone တွေပေးတယ်ဘာညာအီကြီးစံတွေပါတယ်ပေးပို့ကြတာတွေရှိတယ်ဒါပေမဲ့အခုကအီရန်မှာလောလောဆယ်သုပြတ်တန်ကအကြီးကြီးဖြစ်နေပြီ။သူကဟက်ဇ်ဘူလာတွေကအီဇရဲနဲ့ပြည်နာဆက်ဖြစ်လာတော့အီရန်ကဘုံကျဲလိုက်တာပြန်ကျဲတာတွေပါနေပါစီတင်ပြီးလက်တုံပြန်လာရရှိတော့ဘယ်တော့ကျဲပြန်လာမလဲဆိုတော့ဘယ်သူမှမသိနိုင်သေးဘူး။ညီငယ်စစ်စစ်ဖို့ပဲလုပ်နေတယ်။အီရန်ကတော့ဒီကိစ္စကိုပဲအယုံဆိုင်နေကြတယ်ဆိုတော့လောလောဆယ်မှာကုညီချင်းစီတိုင်အောင်ဒီမြောက်ကိုရီးယားလိုကိုထိလဲပေါ်လေအဲ့လိုထောက်ထီရောအီရန်ကလုံနိုင်တဲ့အခြေအနေမရှိဘူးလို့ယူဆပါတယ်
ဒါဆိုရင်မြန်မာနိုင်ငံနဲ့ပါ哦ရုရှားနဲ့ကဆက်ဆံရေးအဆင်ပြေနေတော့အဲ့လိုကာကွယ်ရေးသဘောတူညီချက်စာချုပ်တွေပါချုပ်နိုင်လား
မြန်မာနိုင်ငံစစ်ကောင်စီတို့ကရုရှားကတော့လက်နက်တော့ရောင်းနေတာပဲပေါ့လေအာဒါပေမဲ့အဲ့လိုကာကွယ်ရေးမဟာမိတ်ဘာညာချုပ်ဆိုရဲလို့တော့ကျွန်တော်မကြားသေးပါဘူးမြန်မာကတော့အပြင်းအထန်ထောက်ခံတယ်ရုရှားရဲ့လူရဟာကဘာရဲ့အင်အားချိန်ခွင့်ရာ balance of power ထိနေနိုင်ငံကြီးတစ်ခုနဲ့ဘာသာစုရသူကအပြည့်နဲ့ထောက်ခံတာကြားလိုက်ပါတယ်ဒါပေမဲ့ရုရှားကလည်းလောက်ဆိုတော့သူကကျေနပ်မှာပဲဒါပေမဲ့မြန်မာနိုင်ငံရဲ့စီးရင်အဟိုရုရှားအကူလောက်ရအောင်ဘာမှမရှိဘူးလို့ထင်ပါတယ်ပြည်ယူရင်းမှာကိုသူတို့စီးရင်ကအဆမ်းပြန်ယုံနေနေပါတယ်တကယ်တော့ဖြစ်ချင်မှာပေါ့လေသူတို့ကအင်အားရဲ့လူခံချင်မှာရောတော့လုပြချင်မှာပဲဒါပေမဲ့လည်းဖိတ်လားမရှိဘူးလို့ပဲပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဦးချောစန္ဒရှင်ခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ
်အက်ဒီတာဆွေးနွေးခန်းမှာရှင်မမသဇင်အောင်နဲ့ဦးချောစန္ဒတို့ဆွေးနွေးတင်ဆက်သွားတာပါအခုတော့ဂျန်စီအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်နိုင်ငံတကာမှာပညာသင်ယူဖို့တစ်နှစ်တခြားအခက်အခဲမျိုးစုံကြုံနေရတဲ့မြန်မာလူငယ်တွေအတွက်အမေရိကန်အစိုးရကစီစဉ်တဲ့ YC Lee အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်ကနေအခွင့်အလမ်းတွေအခွင့်အလမ်းကောင်းတစ်ရက်လည်းဖြစ်နေပါတယ်လူငယ်ခေါင်းဆောင်မှုအရေးသွေးမြင့်တင်ပေးဖို့ရည်ရွယ်တဲ့ဒီအစီအစဉ်မှာရွေးချယ်ခံရဖို့ဘာတွေပြင်ဆင်ထားသင့်တယ်လဲဆိုတာဂျန်စီပရိသတ်တွေအတွက်မက်ခင်လီကဆက်သွယ်စကားပြောဆိုထားပါတယ်ရှင်
Hey Gen Z တို့တက်ချင်အောင်ပြန်ပြီနော် Gen Z တို့ဒီတစ်ပတ်တော့လူငယ်တွေကြားထဲမှာရည်လွယ်စားနေတဲ့ fellowship အစီအစဉ်တစ်ခုဖြစ်တဲ့ YC Lee အစီအစဉ်မှာရွေးချယ်ခံရဖို့အတွက်ဘယ်လိုတွေပြင်ဆင်သင့်လဲဆိုတာကိုအခုအဲ့ဒီအစီအစဉ်မှာပါဝင်နေတဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်
ကျွန်တော်နာမည်ကတော့ဟေမီတုံပါကျွန်တော်ကတော့ဒီအခုလက်ရှိမှာပေါ့နော် YC Lee Academy Fellowship Program နဲ့ American နိုင်ငံ Portland State University မှာပညာသင်ကြားနေတဲ့မြန်မာ exchange student တယောက်ဖြစ်ပါတယ
်သူကလေစေတဲ့အောင်ငယ်ရလူမှုအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ခဲ့တဲ့အတွက်ကြောင့်မလို့ဒီအစီအစဉ်မှာရွေးချယ်ခံရတာတဲ့
ဒီ high school ပြီးပြီးချင်းမှာကျွန်တော်ကဒီ organization တခုမှာပေါ့နော် volunteer အနေနဲ့ဝင်ပြီးတော့စပြီးအလုပ်လုပ်ခဲ့ရတယ်ဆိုတော့အဲ့ဒီ organization လေးကလည်းကျွန်တော်တို့အတွက်ဒီလိုမျိုးဟိုဒီ develop ဖြစ်လာအောင်ပေါ့နော်လုပ်ပြနိုင်ခဲ့တဲ့ starting point လို့ပြောရင်လည်းမှန်တယ်ပေါ့နော်ဆိုတော့အဲ့မှာကျွန်တော်တနည်းကျော်လောက်အလုပ်လုပ်ပြီးရခါမှာကျွန်တော်ကိုကျွန်တော် realize ဖြစ်လိုက်တာကျွန်တော်ရဲ့ passion ကိုရှာတွေ့လိုက်တယ်ပေါ့နော်ကျွန်တော်ကဒီလိုမျိုးအဲ community service လုပ်ရတာဟာအရင်သဘောကျတယ်လူတွေနဲ့ communicate လုပ်ရတာအရင်သဘောကျတယ်ကျွန်တော်ကြောင့်မလို့ကျွန်တော်ဘေးပတ်ဝန်းကျင်မှာရှိတဲ့လူတွေကိုတိုးတက်ပြောင်းလဲတောင်းအောင်လုပ်ပြရတဲ့ဟာကို အရင်သဘောကျရဲ့ passion နဲ့ဖြစ်တယ်ဆိုတော့ဒီလာခဲ့တဲ့အခါမှာ Google Rise ဒီ organization ကိုထောင်ခဲ့တယ်ပေါ့နော်ထောင်ပြီးတော့ကျွန်တော်ဒီU Empowerment Community Project တွေကိုပေါ့နော်ဒီ run လာခဲ့ရေပေါ့အခုဆိုရင်တော့3နှစ်ကျော်ကာလကိုရောက်ပြီပေါ့နော်အဲ့ဒါနဲ့ကျွန်တော်ဒီ YC လေးကိုတည်လိုက်တဲ့အချိန်မှာအဲဒီ YC လေးမှာပါတဲ့ components တွေကနောက်တစ်ခုကဒီ International Safety Strategy တွေ practice တွေကျွန်တော်ဒီရနိုင်တဲ့ networks တွေကကျွန်တော်အခုလုပ်နေတဲ့အဲဒီ project တွေကိုအများကြီးအထောက်အကူပြုနိုင်မယ်လို့ယုံကြည်ရတယ်ကျွန်တော်လျှောက်ခဲ့ရေပေါ့နော်အဲလျှောက်ခဲ့ပြီးတော့ကျွန်တော်အခုမှဒီရွေးချယ်ခြင်းခံရရပေါ့နော်ဟုတ်
ဒီတော့ YC Lee season ဆိုတာကဘယ်လိုအစီအစဉ်မျိုးလဲ
Young Southeast Asia Leader Initiative ပေါ့နော်သူရဲ့အရှိကောက်ကတော့ကျွန်တော်တို့ဒီအဓိကကတော့ဒီအရှိတော်အာရှမှာရှိရပေါ့နော်အသက် session နှစ်ကနေပြီးတော့25နှစ်ကြာပေါ့နော်အဲဒီလူငယ်ကောင်းဆောင်တွေပေါ့အဲလူငယ်ကောင်းဆောင်တွေဒီအမေရိကမှာပေါ့နော်ငါးဘက်တာပေါ့ဆိုတော့ဒီပညာလာတင်တဲ့အဲဒီကျောင်းသား exchange program လေးပေါ့နော်ဆိုတော့အဲဒီကျွန်တော်အခုလာရဲ့အချိန်ဒီပေါ့ကျွန်တော်တို့ဒီ YC Lee မှာဆိုရင်တော့ theme က3ခုပဲရှိခဲ့တယ်ပေါ့နော်အဲဒီ civic engagement ရဲ့ environmental sustainability ရဲ့ social enterprise ဆိုပြီးရှိခဲ့တယ်ပေါ့ဒါမဲ့ကျွန်တော်တို့အခုလာမယ့်နှစ်ကနေစပြီးတော့ကျွန်တော်တို့ဒီ society and governance ဆိုတဲ့ thing ethic လေးတစ်ခုပါတိုးလာတယ်ပေါ့နော်ဆိုတော့အဲ့တော့ဒီအခုလာမယ့်လူငယ်တွေအတွက်လည်းအခွင့်အလမ်းတွေအများကြီးရလာနိုင်တယ်ဟိုဝါသနာပါတဲ့ဟာကိုလည်းလျှောက်ခွင့်ရနိုင်တယ်ပေါ့နော
်ဒီ season လေးမှာပါဝင်ခွင့်ရတဲ့လူငယ်တွေကဘယ်လိုမျိုးအကျိုးပြုတဲ့အကြောင်းအရာတွေကိုလေ့လာခွင့်ရနိုင်လဲပြီးတော့သူတို့နေရက်ကိုပြန်သွားတဲ့အခါမှာသူတို့ရဲ့ပတ်ဝန်းကျင်ရောဘယ်လောက်ထိအထောက်အကူပြုစီလဲ
ကျွန်တော်တို့ပြောရမယ်ဆိုရင်တော့အများကြီးလို့ပြောလို့ရတယ်ပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ဒီပထမအဦးဆုံးကတော့ကျွန်တော်ဒီ networking ပေါ့ကျွန်တော်ဒီအရှိတောင်အာရှမှာရှိရဲ့အဲဒီစက်တနိုင်ငံကလူငယ်တွေအားလုံးသာစုကြရတယ်ဆိုတော့ဒီမတူညီတဲ့ယဉ်ကျေးမှုတွေမတူညီတဲ့အတွေ့အခေါ်တွေအမြင်တွေပေါ့နော်တောင်းနေတောင်ဖလှယ်ခွင့်ရတယ်နောက်တစ်ခုကကျွန်တော်တို့အားလုံးကလည်းကိုယ့်ရဲ့ဒီဘယ်လိုပြောမလဲ community အသီးသီးမှာပေါ့နော်ဒီကိုယ့်ရဲ့ community လိုအပ်ချက်တွေကိုဟိုလှုပ်ဆောင်ပေးနေတဲ့လူငယ်တွေနောက်ကဒီကိုယ့်ရဲ့ဒီပုံရင်းချင်းတိုးတက်ပြောင်းလဲတောင်းဦးဆောင်ပေးနေတဲ့လူငယ်ဖြစ်တဲ့အတွက်ကြောင့်မလို့တရားနဲ့တရားရဲ့ idea တွေလည်းကျွန်တော်တို့ဒီဒီဖလှယ်ခွင့်ရနိုင်ရဖလှယ်ခွင့်ရရပေါ့နော်နောက်တစ်ခုအနေနဲ့ကကျတော့ကျွန်တော်တို့ဒီနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ဒီ host family တွေပေါ့တကယ်သူတို့ native host family လေးနောက်ပြီးကျွန်တော်တို့ဒီနိုင်ငံမှာဒီ American နိုင်ငံမှာရှိနေတဲ့တကယ်ဒီ non profit government organization တွေ NGO တွေပေါ့နော်သူတို့ရဲ့ဒီအလုပ်လုပ်နေတဲ့ပုံစံတွေဟို structures တွေနောက်တစ်ခုကကျွန်တော်တို့တကယ်အဲဒီမှာပေါ့နော်ဒီ city council meeting တွေလည်းတက်ခွင့်ရရပေါ့အဲကြတော့ကိုတကယ်လို့ဟိုကျွန်တော်အခုပြန်လာမယ့်ခါမျိုးကြာရင်ကျွန်တော်တကယ်ကိုယ့်ရဲ့ project တွေပြန်လုပ်တဲ့ခါကြာရင်လည်းဒီကနီလန်းနေကိုပေါ့နော်ကျွန်တော်အများကြီးကဲမိအသုံးချနိုင်တယ်ကျွန်တော်ရဲ့ community ကိုလည်းဒီထက်ပိုကောင်းတဲ့ community ဖြစ်အောင်ပေါ့နော်ဒီထက်ပိုကောင်းတဲ့နီလန်းနေနဲ့ပေါ့နော်ကျွန်တော်အများကြီးအပြုလုပ်သွားနိုင်မယ့် ideas တွေပေါ့နော်အတွေ့အခေါ်တွေဒီအယူဆတွေအများကြီးရခဲ့တယ်လို့ပြောလို့ရတယ်ပေါ့နော်ဟုတ်
သူကလေသူလိုပဲ YC Lee အစီအစဉ်ကိုရှောက်ချင်တဲ့လူငယ်လေးတွေအတွက်အခုလိုပဲအကြံပေးစကားပြောထားတယ်
။ကျွန်တော်တို့ဒီအခုဆိုရင် theme က၄ခုတောင်ပြတ်သွားပြီဆိုတော့အဓိကကိုယ့်ရဲ့ဝါသနာပါတဲ့အရာပေါ့နော်။ကိုယ်ပဲအရာကိုဝါသနာပါတာလေ။ကိုကဘယ်ဘိုင်းမှာအားတာတာလဲ။ကိုယ်ပဲဟာတွေလှုပ်ဆောင်နေရလဲပုံမှန်မူတည်ပြီးတော့ပေါ့နော်။ဟိုကိုစိတ်ဝင်စားတဲ့အရာကိုတခြားလေးရှောက်စီချင်တယ်ပေါ့နော်။အဲရှောက်ပြီးရခါမှာဆိုရင်လည်းကျွန်တော်တို့ဒီအဓိကဒီဟိုဇွဲရှိရှိနဲ့ရှောက်ဖို့အတွက်ပေါ့နော်။ဒီတိုက်တွန်းချင်တယ်ပေါ့။ဘာလို့လဲဆိုတော့ဒီ program ဆိုတာဒီကျွန်တော်ဆိုရင်ဒါအခုရှောက်တာကတတိယအကြိမ်မြောက်အထက်ပေါ့နော်။ဆိုတော့ဒီတခါတလေကြာရင်လူအများကြီးရှောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီ competitive ဖြစ်တယ်ပေါ့နော်။နည်းနည်းအဟိုဒီဘယ်လိုပြောမလဲနည်းနည်းခက်ခဲတယ်လို့ပြောလို့ရတယ်။အဲဒါပေမဲ့လည်းဟိုဘယ်လောက်ပဲပေါ့နော်။ဒီနှစ်မှာမရခဲ့ဘူးဆိုရင်တော့မှကျွန်တော်နောက်ထပ်နှစ်တွေမှာလည်းအခွင့်အမ်းတွေအများကြီးရနိုင်သေးတယ်ပေါ့နော်။အဓိကကိုဝါသနာပါတဲ့အရာကိုအခုလက်ရှိမှာလည်းလှုပ်ဆောင်နေပြီးတော့ပေါ့နော်။တကယ်ကိုကျွန်တော်တို့ဒီ community ကိုပြန်ပြီးအကျိုးပြုနိုင်မယ်။ကိုကြောင့်မလို့အများကြီးတိုးတက်ပြောင်းလဲတောင်းလို့ပြင်နိုင်မယ် ideas တွေနဲ့ရှိရဲဆိုရင်တော့ဆက်ပြီးတော့ပဲအမြဲတမ်းစူးစမ်းနေဖို့အတွက်ပေါ့နော်။ဆိုတော့ကျွန်တော်ကတော့တိုက်တွန်းချင်တယ်
။ကဲဂျန်ဇီးတို့ကြီးအခုဆိုလို့ရှိရင် American အစိုးရပေးတဲ့ fellowship အစီအစဉ်လေးတစ်ခုဖြစ်တဲ့ YC Lee အစီအစဉ်အကြောင်းကြားခဲ့ကြရတာနော်။နောက်တစ်ပတ်ဒီကြလို့ရှိရင်လည်းဂျန်ဇီးတွေအတွက်ဂျန်ဇီး season ရှိနေပါတယ်။စောင့်ကြည့်ပေးကြပါနော်။
မကင်လေးအပတ်စဉ်တင်ဆက်နေတဲ့ဂျန်စီအစီအစဉ်ပါရှင်အခုတော့အားကစားကဏ္ဍကိုကြည့်ကြရအောင်ပါကမ္ဘာကျော် heavyweight လက်ဝေး champion ဟောင်း Mike Tyson ဟာအခုဆိုရင်အသက်60ပြည့်ကနေမှလက်ဝေးကျိုးဝိုင်းတဲ့ကိုတကြော့ပြန်ပြီးတော့ဝင်လာပါပြီ Greek နိုင်ငံမှာတော့အဖိုးတယောက်ဟာအသက်88နှစ်အရွယ်မှာ marathon ပြိုင်ပွဲကိုပန်းဝင်အောင်ပြေးနိုင်ခဲ့ပါတယ် Inter Miami နီးပြတာတာမာတီနိုကတော့ဒီဘောလုံးရာသီဟာအောင်မြင်တဲ့ဘောလုံးရာသီမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဝါဟေဝေးချန်ပီယံဟောင်းမိုက်တိုက်ဆန်ကတော့တောက်ချာနေမှာလောဝေးကျူဝဲနဲ့ဘလို့မတော်ဘူးလေကျွန်တော်တို့ဒီမှာအသက်58နှစ်ရှိဖြစ်တဲ့မိုက်တိုက်ဆန်ဟာလောမှာ15ရက်နေမှာဂျိတ်ပေါ်နဲ့တက်ဆက်ပြည်နယ်အာလန်ဒန်ကပရိသတ်8000ဆန်နဲ့ AD&D အားကစားခွင့်မှာထိုးတက်ကြမှာဖြစ်ပါတယ်ဂျိတ်ပေါ်ကအသက်31နှစ်တိုက်ဆန်ကအသက်60ပြည့်ကနေဖြစ်တာကြောင့်ဂျိတ်ပေါ်ဟာတိုက်ဆန်ထက်အသက်ထက်ဝက်လောက်ငယ်တာဖြစ်ပါတယ်အသက်60ပြည့်ကနေမှာအခုလိုလောဝေးကျူဝိုင်းနဲ့ကိုတကြောပြန်ဝင်ဖို့လှုပ်တာကြောင့်မိုက်တိုက်ဆန်ဟာဒီပွဲကိုငွေကြောင်ထိုးတာဖြစ်တယ်ဆိုပြီးတော့အတော်များများကဝေဖန်သုံးသပ်နေကြပါတယ်။ဒါမဲ့လည်းမိုက်တိုက်ဆန်ကတော့ဒီပေါ်မှာလက်မခံပဲပယ်ချလိုက်ပါတယ်
။ Hey this money from this fight not going to change my lifestyle any.
ဒီပွဲရရငွေကကျွန်တော်ရဲ့နေပုံထိုင်ပုံတွေကိုဘလို့မှပြောင်းသွားစေမှာမဟုတ်ပါဘူး။ကျန်တဲ့လူတွေသုံးတယ်လို့ကျွန်တော်လည်းသုံးနိုင်ပါတယ်။ဒါပေမဲ့ဒီပွဲကငွေကြေးကြောင်ထိုးတာမဟုတ်ပါဘူး။ကျွန်တော်ဘွားကဘာမှပြောင်းသွားစေရမရှိပါဘူး။ဒီပွဲပြီးတဲ့အချိန်မှာလဲတစ်ရာဂိုင်းနှုံးအောင်ပြောင်းသွားစရာမရှိပါဘူးဒီပုံအတိုင်းပဲကျွန်တော်တို့ဆက်နေသွားမှာပါအခုဒီပွဲကိုထိုးတယ်ဆိုတာကကျွန်တော်ကိုကျွန်တော်စမ်းသက်ချင်လို့ပ
ါ YouTuber ဘွားကနေလက်ဝဲသမားဖြစ်လာတဲ့ Jake Paul ဟာလက်ဝဲသမားဖြစ်နေ10ပွဲထိုးတာမှာ9ပွဲနိုင်တပွဲရှုံးနဲ့ Mike Tyson ကတော့56ပွဲမှာပွဲ50နိုင်ပြီးတော့6ပွဲရှုံးထားတာဖြစ်ပါတယ်ဆိုတော့အသက်60ပြည့်တော့မဲ့တမီး Mike Tyson အနေနဲ့သူထက်အသက်ထက်ဝက်လောက်ငယ်တဲ့ Jake Paul ကိုနိုင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်ကအင်္ဂလန် Premier League ပွဲစဉ်တွေမှာ Liverpool က Aston Villa ကို 2-0 မရှိနဲ့နိုင်ပြီး Manchester City က Brighton ကို 2-0 နဲ့ရှုံးသွားတာကြောင့် Liverpool က17ပွဲအပြီးမှာ28မှတ်ရပြီးတော့ဒုတိယနေရာက Man City ကို5မှတ်ဖြတ်ထားလိုက်ပါတယ်။မန်စီးတီးဟာဒီပွဲရှုံးသွားတာကြောင့်အခုဆိုရင်ပြိုင်ပွဲအားလုံးမှာ၄ပွဲသက်တိုက်ရှုံးသွားတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲစဉ်နေမှာတော့ Manchester United က Leicester ကို 3-0 ရှိ Newcastle က Northern Forest ကို 3-0 Ipswich က Spurs ကို 2-0 နဲ့နိုင်ပြီး Chelsea နဲ့ Arsenal တို့တကိုးစီတည်ကြသွားခဲ့ပါတယ်ခင်ဗျာ။ Manchester United အသင်းကအသစ်ခေါ်ယူလိုက်တဲ့ပေါ်တူဂီနီးပြတဲ့ Ruben Amorim ဟာသူရလေးကအသင်းကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်။အဲဒီအချိန်မှာပဲ Man U အသင်းရဲ့လက်ထောက်နီးပြ Ruben Nistelrooy ဟာအသင်းကနေထွက်တော့မယ်ဆိုပြီးတော့ကြေညာပါတယ်။ Man U ကတန်ဟိုက်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်ပြီးခဲ့တဲ့၄ပွဲမှာယာယီနီးပြဖြစ်တဲ့တောင်းယူခဲ့တဲ့ Nistelrooy ဟာအသင်းရဲ့လက်ထောက်နီးပြဖြစ်တဲ့စာချုပ်ဆက်ရှိနေတာဖြစ်ပြီးတော့အသင်းနဲ့အတူဆက်ရှိသွားမှာဖြစ်တယ်လို့အစောပိုင်းကကြေညာထားတာဖြစ်ပါတယ်။ဒါပဲလေ Emerson တန်လာနေကစတင်ရောက်လာပြီးတဲ့နောက်မှာတော့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူနဲ့အတူအသင်းရဲ့လက်ထောက်နီးပါ၃ဦးလည်းအသင်းကနေထွက်မှာဖြစ်တယ်လို့မန်ယူအသင်းကပြောပါတယ်။အစောပိုင်းမှာတော့အသင်းနဲ့အတူအဆက်ရှိနေမယ်လို့ပြောပြီးမှအခုမှအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာ။ဘာကြောင့်လဲဆိုတာကတော့အတော်များများကစိတ်ဝင်စားနေကြပါတယ်။ Nistelrooy ဟာမန်ယူအသင်းကိုယာယီနီးပါဖြစ်တဲ့၄ပွဲကင်ခဲ့တာမှာတော့၃ပွဲနိုင်တပွဲတည်နဲ့ရှုံးပွဲမရှိအောင်ကစားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြင်းမှာတော့ Real Madrid အသင်းကဘာစုံနောက်တန်းလူ Ander Militao ဟာဒူးအယွဂျော်ဒန်ရာကြောင့်ခွဲစိတ်ကုသမှုတွေလုပ်ရမှာဖြစ်ပါတယ်။ Militao ဟာနိုမာ9ရက်နေ့ကအုပ်စွာဆူးနားတဲ့ပွဲမှာဒူးအယွဂျော်လုံးဝပြတ်သွားတာကြောင့်လူခွဲစိတ်ကုသမှုမှာဖြစ်ပြီးတော့လာတော်ကြာနားရမယ်လို့လဲ Real Madrid အသင်းကကြေညာပါတယ်။ပြီးခဲ့တဲ့လပိုင်းတုန်းကလည်း Real အသင်းကအားထားတဲ့ Spain ညာနောက်ခံလူ Dani Carvajal ဒူးအယွဂျော်ဒန်ရာရသွားတာကြောင့်ဒါဟာ Real အသင်းအတွက်တော့ဒီဘောလုံးရာသီမှာဒူးအယွဂျော်ပြတ်သွားတဲ့ဒုတိယမြောက်ကစားသမားဖြစ်ပါတယ်။ဒါကြောင့် Real အသင်းဟာဒီနှစ်မှာနောက်တန်းပြဿနာတွေနဲ့အကြီးကျယ်ရင်ဆိုင်နေရပြီးတော့လာမယ့် January ပြောင်းရွှေ့ရွေးကောက်မှာတော့နောက်တန်းကိုမဖြစ်မနေအားဖြစ်လာနိုင်တယ်ဆိုပြီးတော့ခမန့်နေကြပါတယ်ခင်ဗျာ။ Italy Serie A ဘက်မှာတော့ Roma အသင်းက Even Juric ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တယ်လို့တင်းငနေနေ့မှာကြေညာပါတယ်။ပြီးခဲ့တဲ့တင်းငနေနေ့ကကစားခဲ့တဲ့ Italy Serie A ပွဲမှာ Roma အသင်းဟာ Bologna အသင်းကိုအိမ်ခွေမှာ 3-2 နဲ့ရှုံးပြီးတဲ့နောက်မှာနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။ဒါဟာရိုမာအသင်းအတွက်တော့နောက်ဆုံး၅ပွဲမှာ၄ပွဲမြောက်ရှုံးတာဖြစ်ပြီးတော့ဒီပွဲရှုံးလိုက်တဲ့အတွက်လည်းရိုမာအသင်းဟာစီးရီးအမှာအဆင့်ဆက်နှစ်ထိကိုကြာဆင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဂျူရစ်အနေနဲ့အသင်းအတွက်ကြိုးစားပေးခဲ့တာတွေကိုကျေးဇူးတင်တယ်လို့ရိုမာအသင်းကတော့ပြောထားပါတယ်။ရိုမာအသင်းဟာပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းဒန်နီယယ်လီရော့စီကိုနီးပြဖြစ်ကနေထုတ်ပယ်ခဲ့တာကြောင့်ဒါဟာရိုမာအတွက်တော့ဒီဘောလုံးရာသီမှာဒုတိယမြောက်ထုတ်လိုက်တဲ့နီးပြဖြစ်ပါတယ်ခင်ဗျာ။အမေရိကန်ဘက်ကမေဂျာလိကလေးအောင်ရှုံးထွက်ပွဲစဉ်တွေမှာတော့မန်စီနဲ့အင်တာမိုင်အမီအသင်းရှုံးပြီးတော့ထွက်လာပြီဖြစ်ပါတယ်။မေဂျာလိကလေးအောင်ရှုံးထွက်ပထမအဆင့်ပွဲစဉ်ဖြစ်တဲ့အင်တာမိုင်အမီနဲ့အတ္လန်တာအသင်းတို့ဖလော်ရီဒါမှာစနေနေ့ကကစားခဲ့ကြတာမှာအတ္လန်တာယူနိုက်တက်အသင်းကအင်တာမိုင်အမီအသင်းကို 3-0 နဲ့နိုင်တော့ခဲ့တာဖြစ်ပါတယ်။ဒ ဒီဘက်မှာအင်တာမိုင်းမီအသင်းကအရှိကဥဆောင်ကိုသွင်းပြီးမက်ဆီနဲ့တကိုးသွင်းခဲ့ပေမဲ့အတ္လန်တာအသင်းကဒုတိယပိုင်းပွဲချိန်85မိနစ်မှာတတိယကိုသွင်းပြီးတော့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားတာကြောင့်မက်ဆီနဲ့အင်တာမိုင်းမီအသင်းတိုက်ပွဲကနေထွက်လာရပြီဖြစ်ပါတယ်ဒီဘက်ရှုံးသွားတာနဲ့ပတ်သက်ပြီးတော့အင်တာမိုင်းမီနီပြထာတာမာတီနိုကတော့
No éxito cuando uno queda eliminado acá en cuartos de final no ha tenido cosas buenas ha tenido
cosas ခေါ်ရပိုင်းတယ်မှာရှုံးပြီးထွက်လာရတယ်ဆိုတော့ဒါအောင်မြင်တဲ့ဘောလုံးရသည်လို့ပြောလို့မရပါဘူးမအောင်မြင်ပါဘူးထိုးတက်လာတဲ့ဘိုင်းတွေရှိတယ်လို့လိုအပ်တာတွေလည်းရှိပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကအချင်းတင်တဲ့နိုင်ရှင်တော့အသင်းကထိုးတက်လာတာရှင်းပါတယ်ဒါပေမဲ့လည်းရှုံးထွက်အဆင့်မှာကျွန်တော်တို့မြုံမှန်းတယ်လို့မဖြစ်ခဲ့ပါဘူး
မက်ဆီကတော့သူတို့အသင်းအနေနဲ့နောက်နေမှာဒီထက်ပိုပြီးတော့ကောင်းတဲ့အသင်းဖြစ်နေပြန်လာခဲ့မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်အတ္လန်တယူနိုက်တက်အသင်းကတော့ဒီပွဲနိုင်လိုက်တဲ့အတွက်စီမီဖိုင်နယ်ကိုတက်သွားပြီဖြစ်ပြီးတော့စီမီဖိုင်နယ်မှာတော့အော်လန်ဒိုစီးတီးအသင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာဂရိနိုင်ငံဘက်မှာတော့ဒီဂရိနိုင်ငံကအဖိုးတူကတော့အသက်88နှစ်အရွယ်မှာမာရသွန်ပြိုင်ပွဲကိုပန်းဝင်အောင်ပြေးပြလိုက်ပါတယ်ဂရိနိုင်ငံအေသင်မြို့ပါလို့မှာ10နှစ်ကကျင်းပခဲ့တဲ့42ကြိမ်မြောက်အေသင်မာရသွန်ပြိုင်ပွဲမှာအသက်88နှစ်ရှိဖြစ်တဲ့ဒူတာချော့စ်ပိုလီယကတ်ဟာ6နာရီ31မိနစ်နဲ့ပြေးပြီးတော့အေသင်မာရသွန်ကိုပန်းဝင်ခဲ့တာဖြစ်ပါတယ်အသက်88နှစ်ရှိဖြစ်ပေမဲ့လည်းသူ့ကိုသူတော့88နှစ်လို့မထင်ကြအောင်အခုလိုမာရသွန်ပြိုင်ပွဲကိုပန်းဝင်တဲ့အထိပြေးနိုင်ခဲ့တဲ့အတွက်ပရိသတ်တွေအတော်များများကလည်းမယုံနိုင်တော့ဖြစ်ပြီးတော့အန်အောနေကြပါတယ်ဒါမဲ့လည်းပူလီယက်ကတ်ကတော့သူတောင်လုံနိုင်သေးတယ်ဆိုရင်တခြားကျန်တဲ့သူတွေလည်းလုံနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Voilà pour mobile de Stefano Chofti de Ligue qui très comme marathon. Non tu Stefano, lo yete ne mezo Stefano football.
ကျွန်တော်တွေ့တဲ့သူတိုင်းကျွန်တော်ဒီအသက်အရွယ်မှာမာရသွန်ပြေးနေတော့မယ်ဆိုတာကိုမယုံနိုင်ကြပါဘူး။ကျွန်တော်လည်းပြောတယ်ဘာဖြစ်လို့မယုံသလဲ။ကျွန်တော်တို့အားလုံးလုံနိုင်တယ်ဆိုရင်ခင်ဗျားလည်းလုံနိုင်ပါပဲ။ခင်ဗျားအနေနဲ့လုံချင်တဲ့ဆန္ဒရှိရင်လုံနိုင်တာပဲ။အများကြီးမဟုတ်တော့နည်းနည်းတော့ပြေးနိုင်ပါပဲ။
ဒါဟာသူ့အတွက်တော့ဆယ်နှစ်ခုမြောက်မာရသွန်ပြိုင်ပွဲဖြစ်ပြီးတော့သူ့အနေနဲ့မနစ်ကထက်ပိုပြီးတော့တိုးတက်လာတယ်လို့လဲပူလီယကတ်စ်ကပြောပါတယ်။ပူလီယကတ်စ်ကတနေ့ကိုပုံမှန်အားဖြင့်၄-၅ကီလိုမီတာလောက်ပြေးပြီးတော့ဇနေတနင်္ဂနွေပိတ်ရက်တွေမှာဆိုရင်တော့သူဟာတစ်ခါတည်းမှာကီလိုမီတာ၂၀လောက်ထိအပြေးလေ့ကျင့်တယ်ဆိုတာပြောကြရတယ်ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရင်နိုင်အပစင်တင်ပြနေတဲ့အားကစားကဏ္ဍပါရှင် VOE မြန်မာပိုင်းကနေ့စဉ်မနေ့နဲ့ညဒီတိုက်ရိုက်ထုတ်လွှင့်နေတဲ့နေရာမှာအခုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်နေတယ်လို့မနေ့ပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းနိုင်ကပြောပြမှာပါ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဒီကနေ့ဗုဒ္ဓဟူးနေ့မနေ့အင်ဂျူရာမှာတွေ့ဆုံဖို့ဖိတ်ကြားထားပါတယ်။အခုလွန်ခဲ့တဲ့မိနစ်ပိုင်းအတွင်းကပဲသမ္မတလောင်ထရမ့်မှာဒီဝါရှင်တန် DC လေဆိပ်ကိုသူ့ရဲ့ကိုယ်ပိုင်လေယာဉ်နဲ့ရောက်ရှိလာခဲ့ပြီးဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်အကြားအရေးကြီးတဲ့နိုင်ငံခြားဆက်ဆံရေးနဲ့ပြည်တွင်းရေးကိစ္စတွေအပြင်ယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့အင်ဂျူရာအရာရှိတွေကပြောဆိုထားပါတယ်ခင်ဗျ။အမေရိကန်အထက်လွှတ်တော်မှာလက်ရှိအမတ်နေရာအများစုအနိုင်ရထားတဲ့ဒီမိုကရက်တွေကသမ္မတတည်ဒေါ်နယ်ထရမ့်တက်လာရင်နေရာလွတ်တည်ကြမနေအောင်သမ္မတဂျိုးဘိုင်ဒန်ကအမည်စင်းတင်သွင်းထားတဲ့ပြည်ထောင်စုတရားရုံးအသီးသီးကတရားသူကြီးယာရုတွေကိုဇန်နဝါရီလ20ရက်နေ့မှာအစိုးရတင်တဲ့လွတ်တော်အသစ်တက်မလာခင်ခန့်အနိုင်ရေးတက်တုတ်ရိုက်ဆောင်ရွက်နေကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်ပကတွေမှာပါဝင်ပတ်သက်နေသူအားလုံးကတွစ်ဆုံဆွေးနွေးမှုဖြစ်ပေါ်ရေးအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတပရာဘိုဝိုဆူဘီယန်တိုတို့ကတောင်းဆိုလိုက်ကြပါတယ်မြန်မာအရေးပြည်လဲရေးအာဆီယံကအဓိကဥဆောင်လှုပ်ဆောင်နေမှုတွေကိုအမေရိကန်ကထောက်ခံကြောင်းအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထည့်ဖော်ရေးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်နေမှုတွေကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံကြောင်းသမ္မတဘိုင်ဒန်ကတွေ့ဆုံမှုတွင်ပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့အရသားတွေပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးသက်ဆိုင်သူအားလုံးကထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့ကိုလည်းခေါင်းဆောင်တို့ကတွေ့ဆုံပွဲအတွင်းမှာတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ပုတ်တပုနေညာချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့အလိမ္မာနဲ့မက်ခင်လေးဖြစ်ပါတယ်ရှင်။ဒီညဒီရုပ်သံအင်ဂျင်နီယာကတော့ Robert Best ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့
L Sando ဖြစ်ပါတယ်။ဘုတပူနေညာချန် VOA မြန်မာပိုင်းအစီအစဉ်လေးကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအေဂျင်နိုင်ပါ
This program has come to you.